Welcome to the Voice of America in Burmese.
Chama shwelan ja ba de khanya mingala hnit ti le chit ba de bio american tan yo ba ye 2019 khu april 18 ye myama takre 1381 khu ni dagula san 3 ye 23 ye bodu khu ni mena khen tan lo season ni go myo ro washington dc ga ne bi lo line domina 30 40 48 tin bio ye facebook san mena ga le dai ye thol lo ni ba de chama chong le ma khu ne pai season ni go tin set taw ma ba
mingla ba shin chama ga khin yo tat ba di min nay khin tin tin dwei go ma tin ni thain ye du chin nya pi ma ba pyin de nai ngan ye a thin kya a thin ma phit de pali myo la ga notre dame cathedral phaya chaung ni mi chi che lang pyet si kya da go nga ne twen ma ba pyan ti saup pe me lo pyin de tamara ga gadi pe lai ba de yakai di ne myaw pai data ha an ye cha ya phai ne twet khi twa mu a myin song tat mat lai chaung taung ko ya nai ngan cha ye wun ni than la ga thauk pyan lai ba de di lo thu ja de tin tin le cha ma ba ko chaung ne
ho paw khanya a lo tin tin ne pi na sin ya me a the ma so yin စစ်စစ်လူစစ်အကြံဉာဏ်စစ်လောက်တဲ့နေရာမှာလည်းပဲအာမဆိုးသူများကအပြစ်လို့အောင်လုပ်နေတယ်မြန်မာနှစ်တစ်ခုအတွက်အမေရိကန်ရောက်မြန်မာတို့ရဲ့ဆန္ဒပြမှုတွေကိုကြားခဲ့ရတာပါဒီအကြောင်းပြေဆုံးအပြင်ရခိုင်ပြည်နယ်ပါဝင်မြန်မာနယ်စပ်တစ်လျှောက်မှာတောင်ကိုရီးယားနိုင်ငံသားတွေခီးမတော်ကြဘူးသူတို့နိုင်ငံအစိုးရဘက်ကသတိပေးထုတ်ပြန်လိုက်တဲ့အကြောင်းရခိုင်ပြည်နယ်အမ်းမြို့နယ်မှာလက်နက်ကြီ အင်္ဂါညတရက်ဒီ line ပြန်လည်တက်မှုကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်တင်ထိုက်တို့ပြောကြပါလိမ့်မယ
်ပြင်သစ်နိုင်ငံအထင်ကျအထိမ့်မှဖြစ်တဲ့ပါရီမြို့လေက Notre Dame Cathedral ဘုရားကျောင်းကြီးမိအကြီးကျယ်လောင်ကျွမ်းပျက်စီးသွားခဲ့တာအတွက်၅နှစ်အတွင်းမှာပဲပြန်လည်တည်ဆောက်ပြီးမှာဖြစ်ကြောင်းပြင်သစ်သမ္မတ Emmanuel Macron ကအင်္ဂါနေ့မှာကတိပေးပြောကြားလိုက်ပါတယ်အင်္ဂါနေ့နိုင်ငံတော်ရုပ်တံလွှင့်မင်ကွန်ပြောကြားရမှာသမ္မတမက်ခရွန်ကဒီလောင်ကျွမ်းခဲ့ရတဲ့တက်တန်း850ရှိပြီဖြစ်တဲ့ဖခင်ချောင်းကြီးကိုငကိုထက်ပိုးပြီးလှောက်အောင်တိဆောက်ပေးမှဖြစ်ပြီးတော့အခုလိုအဆောက်အဦကြီးမိဘတန်ခံရမှုကိုပြည်သူတွေညီညွတ်လာစေတဲ့အခွင့်အလမ်းတစ်ခုဖြစ်နေပြောင်းလဲပြစ်ကြဖို့ပါပန်ကြားလိုက်ပါတယ်မိငိမ့်သွားပြီးဖြစ်တာကြောင့်အပျက်စီးပမာဏကိုကျွမ်းကျင်သူတွေကဆန့်ဆင့်နေကြပါတယ်အဆောက်အဦဆိုင်ရာကျွမ်းကျင်သူတွေနဲ့ပြည်သူကပညာရှင်တွေကအဆောက်အဦအနေထားပြည့်ဝမှုဘယ်လိုရှိနေလဲဆိုတာကိုတိုင်တာနေကြတယ်လို့မိကျွန်းမိကျန်တွေကိုပါနှိမ့်သက်နေကြပါတယ်လို့ပါရီမီတက်ဌာနပြောခွင့်ရ Gabriel Plus ကပြောပါတယ်ပါရီမျိုးလည်းကနာမည်ကျော်ဖျားချောင်းကြီးမှာမိကြောင့်ပျက်စီးမှုကအတော့ကိုကြီးမားနေပေမဲ့ဒီ Notre Dame ဖျားချောင်းကြီးရဲ့အထင်ကြီးမျှော်စင်ကြီးနှစ်ခုနဲ့ကြောက်တိုင်တွေမပျက်စီးရအောင်မိသက်သမားတွေစ조사ပေးခဲ့ပါတယ်လို့ပါရီမီတက်တပ်ဖွဲ့အကြီးအကဲ Young Claude Gellert ကပြောပါတယ်ဖျားချောင်းပြောခွင့်ရ Andrew Finnock ကတော့ဖျားချောင်းကြီးရဲ့အတွင်းပိုင်းကတစ်သားအဆောက်အဦတွေတော့ပျက်စီးနိုင်တဲ့အခြေအနေရှိတယ်လို့ပြောကြားခဲ့တာပါ
ပြင်သစ်နိုင်ငံပါရီမြို့တော်ကအချင်းကရရှေဟောင်း Notre Dame Catholic ခရစ်ယာန်ဘုရားကျောင်းကြီးပြီးခဲ့တဲ့တနင်္လာနေ့ကမိအကြီးအကျယ်လောင်ချမ်းပျက်စီးခဲ့ရတာနဲ့ပတ်သက်ပြီးအင်္ဂါနေ့မှာပြင်သစ်သမ္မတ Emmanuel Macron ကိုအမေရိကန်သမ္မတ Donald Trump ကဖုံးဆက်ပြီးဝန်내ကြောင်းပြောဆိုခဲ့တယ်လို့အင်ဂျီရောကထုတ်ပြန်ထားပါတယ်အင်္ဂါနေ့မနက်ခင်းအထိမိငိမ့်တက်ခဲ့ရပြီးတဲ့နောက်အပြည့်အစည်းတွေကိုပြင်သစ်အာဏာပိုင်တို့အခုဆန့်စစ်နေပြီဖြစ်ပါတယ်။အစာထိုးမရတဲ့အနောက်ရင်ကျေးမှုတင်ကြတာဖြစ်တဲ့ဒီဖျားချောင်းပြန်လည်ပြင်ဆင်ရေးမှာအမေရိကန်ဘက်ကအကူအညီလဲကမ်းလှမ်းခဲ့တယ်လို့အင်္ဂါနေ့မှာထုတ်တဲ့အမေရိကန်သမ္မတအင်ဂျီရောကြေညာချက်မှာပြောခွင့်ရဆာရာဆန်ဒါစ်ကပြောဆိုထားပါတယ်။ပြင်သစ်ဟာအမေရိကန်ရဲ့တက်တန်းရေဆုံးမဟာမိတ်ဖြစ်တဲ့အကြောင်းနောက်အမေရိကန်မြေပေါ်မှာ2011ခုနှစ်စက်တင်ဘာလ7ရက်တိုက်ခိုက်ခံရတဲ့နေ့က2000ခုနှစ်စက်တင်ဘာလ7ရက်တိုက်ခိုက်ခံရတဲ့နေ့က Notre Dame ဘုရားကျောင်းကခေါင်းလောင်းတံတွေကိုလည်းယေရှုကိုလည်းအောက်မေ့ပြီးအမှတ်တရရှိနေကြောင်းအင်ဂျီရောပြောခွင့်ရကကြေညာချက်မှာပြောဆိုထားပါတယ်ရှင
်ပြီးခဲ့တဲ့2016ခုနှစ် American သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံကနေဝင်ရောက်ဆွတ်ဖက်မှုတွေရှိမရှိဆိုတာကိုစုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းရေးမှူး Robert Mueller ရဲ့စာမျက်နှာ400နီးပါးရှိတဲ့အစီရင်ခံစာကိုတီးဖြတ်ပြီးကြေတပြေးနေမှာထုတ်ပြန်မယ်လို့ American တရားရေးဝန်ကြီးဌာနကကြေညာထားပါတယ်။အထူးစုံစမ်းရေးမှူး Robert Mueller ရဲ့22လကြာစုံစမ်းစစ်ဆေးမှုကိုအသေးစိတ်သိချင်တဲ့အတွက် အမေရိကန်ပြည်သူတွေစောင့်နေကြတယ်ဆိုပေမဲ့2016ရွေးကောက်ပွဲကာလအတွင်းသူ့အနေနဲ့မှားယွင်းတဲ့လုပ်ရက်တွေနဲ့ဆက်ဆက်တာတွေရှိမနေခဲ့ပါဘူးဆိုတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်ကာနေမှာပဲထပ်မံပြောကြားခဲ့တာပါရွေးကောက်ပွဲကာလမှာဝင်ရောက်နှောက်ယှက်မှုတွေဆွဲဖက်မှုတွေမရှိဘူးလို့အထူးဆောင်ဆိုင်မှုရောဘတ်မော်လာကရောနိုင်ငံတော်ရှေ့နေချုပ်ဝီလျံဘားကပါပြောထားခဲ့ပြီးဖြစ်ပါတယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်ကတဆင့်ရေးသားဖော်ပြပါတယ်ရောဘတ်မော်လာရဲ့အစင်ခံချက်ကိုဆက်မျက်နှာ၄နှစ်နာအကျဉ်းချုပ်ပြီးတော့နိုင်ငံတော်ရှေ့နေချုပ်ဝီလျံဘားကလွန်ခဲ့တဲ့3ဘက်ကပဲထုတ်ပြန်ခဲ့တာပါဒီမိုကရက်တစ်ဘက်ကတော့အစင်ခံချက်အပြည့်အစုံကိုထုတ်ပြန်ဖို့အတွက်အပြင်းထန်တောင်းဆိုနေတာဖြစ်ပါတယ
်ဗင်နီဇွဲလားကျူးဘားနဲ့နီကာရာဂွာနိုင်ငံတွေအပေါ်အမေရိကန်ရဲ့နောက်ထပ်တန်ခတ်ပိတ်ဆို့မှုအသစ်တွေကိုဒီကနေ့ဗုဒ္ဓဟူးနေ့မှာကြီးညာဖို့ရှိနေပါတယ်ဒါဆိုရင်အနောက်ကမ္ဘာကျန်းကဆိုရှယ်လစ်အစိုးရတွေအပေါ်ထပ်မံတန်ခတ်မှုလည်းဖြစ်ပါတယ်ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကိုရာထူးကဖယ်ရှားဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကဦးစားပေးသတ်မှတ်ထားပြီးတခြားနိုင်ငံပေါင်း50ကျော်လို့နဲ့အတူပဲလွှတ်တော်ခေါင်းဆောင်ဟွမ်ဂွိုင်ဒိုကိုသမ္မတအဖြစ်အသိအမှတ်ပြုထားပါတယ်။အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်ကဗုဒ္ဓဟူးနေ့မိုင်ယာမီမှာမိန့်ခွန်းပြောဖို့ရှိနေချိန်မှာပဲအစိုးရအကြီးတန်းအရာရှိတို့ကဗင်နီဇွဲလားအရေးနဲ့ပတ်သက်ပြီးဖြစ်နိုင်ခြေအလုံးကိုသုံးသပ်စဉ်းစားထားစေဖြစ်တယ်လို့ပြောဆိုပြီးဗင်နီဇွဲလားမှာအပြောင်းလဲပေါ်ပေါက်ဖို့ပို့ပြီးတော့နှီးဆက်လာနေပြီလို့လည်းပြောပါတယ်။အနာလွှဲပြောင်းရင်းငြင်းငြင်းချမ်းချမ်းဖြစ်စေခြင်းတယ်လို့လည်းသူကပြောပါတယ်။ဗင်နီဇွဲလားသမ္မတမာဒူရိုကိုဖျောက်ချနိုင်ရေးကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်တာဝန်ရှိသူတွေကကျူးဘားအပေါ်မှာလည်းဖိအားတွေပို့ပြီးပေးနေပါတယ်။ကျူဘာမှာ1960ပြည်လွန်နှစ်ကာလတွေအတွင်းဖီဒယ်ကက်စထရိုဦးဆောင်တဲ့အစိုးရလက်ထက်တုန်းကအမေရိကန်နိုင်ငံသားတွေထံကသိမ်းယူထားတဲ့ပိုင်ဆိုင်မှုတွေကိုအသုံးပြုနေတဲ့နိုင်ငံခြားကုမ္ပဏီတွေအပေါ်အမေရိကန်ပြည်ထောင်စုဘက်ကပထမဆုံးအကြိမ်ဖြစ်အမှုဖွင့်ဖို့ခွင့်ပြုမယ်ဆိုတာကိုလည်းဒီကနေ့ဗုဒ္ဓဟူးနေ့မှာသမ္မတထရန့်အစိုးရကကြေညာဖို့ရှိနေပါတယ်။ဒီလိုအမှုမဖွင့်နိုင်အောင်တားဆီးထားတဲ့1996ခုနှစ်Holmes Patent အဥပဒေကိုအမေရိကန်ဘက်ကဖယ်ရှားလိုက်မဲ့အပေါ်ဥရောပနိုင်ငံတွေဘက်ကလည်းစိုးရိမ်ကြောင်းပြောဆိုထားကြပါတယ်။ဥရောပအစိုးရအရာရှိတချို့ကဒီအဥပဒေကိုဖယ်ရှားမဖြစ်ဖို့ပြောဆိုတာတွေရှိတယ်လို့ဆိုတဲ့အမေရိကန်အစ်မြင့်အရာရှိကတော့ဒီလောက်ရကြောင်စီးပွားရေးမှာတက်ရောက်မှုတချို့ရှိလာမယ်လို့လည်းပြောဆိုပါတယ်ရှင်။
ယူရီအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ဘက်မှာလိုင်းလမီတာ190 kHz 3505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ
်ဗျာ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဘင်္ဂလားဒေ့ရှ်နဲ့နေဇာချင်းထိစပ်နေတဲ့မြန်မာနိုင်ငံတဲကရခိုင်ပြည်နယ်မြောက်ပိုင်းဒေသဟာအန္တရာယ်ကျရောက်နိုင်တဲ့အတွက်တောင်ကိုရီးယားနိုင်ငံသားတွေခီးသွွာလာမှုကိုအမြင့်ဆုံးအစ်ဖြစ်နဲ့သတ်မှတ်ထားတားမြစ်လိုက်ကြောင်းတောင်ကိုရီးယားနိုင်ငံကြီးဝန်ကြီးဌာနကအင်ကာနေမှာထုတ်ပြန်ကြေညာခဲ့ပါတယ်။ဒါ့အပြင်ဒုတိယအဆင့်မြင့်ဆုံးခီးသွွာခွင့်တားမြစ်မှုသတိပေးချက်ကိုတော့အင်းနီချင်းတရုတ်လာအိုစ်ထိုင်းနဲ့အိန္ဒိယနိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံတဲကဒေတာတွေကိုသတ်မှတ်ထားကြောင်းထုတ်ပြန်ခဲ့တာပါ။တောင်ကိုရီးယားနိုင်ငံသားတွေအတွက်ခီးသွွာသတိပေးချက်အဆင့်40တဲကတတိယအမြင့်ဆုံးအဆင့်သတိပေးချက်နဲ့အထူးသတိထားသွားလာရမယ့်ဒေတာတွေအဖြစ်နဲ့ကချင်ပြည်နယ်နဲ့မြန်မာနိုင်ငံအရှေ့မြောက်ပိုင်းမှာရှိတဲ့ရှမ်းပြည်နယ်တဲကနေရာတချို့ပါဝင်ကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံတဲကတခြားဒေတာတွေကိုတော့အပြာရောင်အဆင့်ဖြစ်တဲ့ပထမအဆင့်သတိပေးချက်သတ်မှတ်ထုတ်ပြန်ခဲ့တာပါ။အခုလောထုတ်ပြန်ရတာဟာမြန်မာနိုင်ငံတွင်းဒေတာတချို့မှာလက်နက်ကိုင်ပဋိပက္ခဖြစ်ပေါ်နေတဲ့အခြေအနေပေါ်အခြေခံထုတ်ပြန်ရတာဖြစ်ကြောင်းတောင်ကိုရီးယားနိုင်ငံကြီးဝန်ကြီးဌာနကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကိုမျက်ချင်မပြတ်စောင့်ကြည့်ဖို့စီစဉ်နေတယ်လို့လုံခြုံစိတ်ချမယ်ဝန်ကျင်နဲ့ပတ်သက်လို့ဆက်လက်ပြီးသုံးသပ်ပြီးတော့ခီးသွွာသတိပေးချက်တွေကိုလိုအပ်တယ်လို့ထုတ်ပြန်သွားမယ်လို့တောင်ကိုရီးယားနိုင်ငံကြီးဌာနပြောကြားချက်ကိုတောင်ကိုရီးယားအစိုးရရဲ့ရုံးဟပ်သတင်းမှာဖော်ပြထားပါတယ်
။ဒီကနေ့ AB လ18ရက်နေ့မှာကြာရောက်တဲ့ဝါအထူးဒေသနှင့်ငင်းချမ်းရင်230ပြည့်အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်မတက်ရောက်ပေမဲ့တဝန်လွာပေးပို့ခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေပြည်ထောင်စုငင်းချမ်းရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးသိန်းစောနောက်နိုင်ငံတော်အတိုင်ပင်ခံရုပ်ဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေတို့တက်ရောက်နေကြပါတယ်။မြန်မာဆိုရရဲ့ငင်းချမ်းရေးယူပြီးတဲ့နောက်230အတွင်းတိုက်ပွဲတွေမဖြစ်ခဲ့ဘဲငင်းချမ်းရေးတိစောက်နိုင်ခဲ့တဲ့ဝါအဖွဲ့ရဲ့ဆောင်ရွက်ချက်ကိုအတိအမှတ်ပြုတဲ့အကြောင်းနဲ့ ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပူးပေါင်းပါဝင်ဖို့ကိုလည်းငြိမ်းချမ်းရေးကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌကဖိတ်ခေါ်ခဲ့တယ်လို့ပြောခွင့်ရဦးစောထေကသူ့ရဲ့လူမှုကွန်ရက် Facebook မှာရေးသားထားပါတယ်။ဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းရဲ့မြို့တော်ပန်ဆန်းမှာကျင်းပတဲ့ငြိမ်းချမ်းရေးနှစ်30ပြည့်အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နောက်တက်မတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ကပါဖိတ်ကြားခဲ့တယ်လို့လည်းဆိုပါတယ်။ဝါပြည်သွေးစည်းညီညွတ်ရေးတက်မတော် UWSA ရဲ့ငင်းချမ်းရေးနှစ်30ပြည့်အခမ်းအနားကိုတော့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်နေကိုယ်စားလှယ်တွေလည်းတက်ရောက်နေကြပါတယ်။ဝါပြည်သွေးစည်းညီညွတ်ရေးပါတီဟာ1989ခုနှစ်ဗမာပြည်ကွန်မြူနစ်ပါတီကခွဲထွက်ပြီးအစိုးရနဲ့ငင်းချမ်းရေးယူခဲ့တဲ့နှစ်30ပြည့်ခဲ့ပြီဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာဝတ်တပ်ဖွဲ့ကလက်နက်အင်အားအတောင့်တင်းဆုံးဖြစ်ပြီးငြိမ်းချမ်းရေးဆယ်စုနှစ်သုံးခုကြာကာလအတွင်းတိုက်ပွဲကြီးကြီးမားမားမရှိခဲ့ပါဘူးရှင်
။ Germany, Austria နဲ့ Italy နိုင်ငံတွေမှာရှိတဲ့ UniCredit Bank, AG Bank သုံးခုကဒဏ်ချင်းငွေစုစုပေါင်းငွေပမာဏ American Dollar တန်း600ကျော်ပေးဆောင်ပြီးတော့ကြေးအေးဖို့အတွက်သဘောတူလိုက်ကြောင်း American ဘဏ္ဍာရေးဝန်ကြီးဌာနရဲ့ OFAC နိုင်ငံရခြားငွေကြေးနဲ့ပစ္စည်းပိုင်ဆိုင်မှုထိန်းချုပ်ရေးမှူးဆိုင်ရာဌာနက April 15ရက်တနင်္လာနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါက American ဘဝအစိုးရနဲ့ပြည်내အစိုးရတို့ရဲ့ UniCredit Bank AG Bank သုံးခုကဒေါ်လာ 1.3 ဘီလီယံအတွက်ကြေးအေးမှုရဲ့တစ်စိတ်တစ်ပိုင်းပါ။အထူးသဖြင့်2000ကနေ2011ခုနှစ်အတွင်းဒီဘဏ်တွေကနေအမေရိကန်ရဲ့ငွေကြေးစနစ်ကိုတဆင့်အသုံးပြီးတော့ဘဏ်ငွေလွှဲပြောင်းမှုလုပ်ရမှာကမ္ဘာလုံးဆိုင်ရာကြမ်းဖက်မှုနဲ့လူအစုလိုက်ပြုံးလိုက်တည်ဆည်တဲ့လက်နက်များထုတ်လုပ်မှုထိန်းချုပ်ရေးအတွက်အမေရိကန်ကပြတ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေအပြင်မြန်မာ၊ကျူးဘား၊အီရန်၊လီဗျာ၊ဆူဒန်နဲ့ဆီးရီးယားနိုင်ငံတွေပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချိုးဖောက်ပြားကျတဲ့အတွက်အရေးယူတာပါ။ဒီကာလအတွင်းဘဏ်တွေကနေတဆင့်စုစုပေါင်းဒေါ်လာတန်း500ကျော်ငွေပေးချေမှုအချိန်ပေါင်း2000ကျော်ကိုအမေရိကန်ရဲ့ငွေကြေးစနစ်ကိုတဆင့်အသုံးပြုခဲ့တာပါ။ဒီကာလအတွင်းအမေရိကန်ဒဏ်ခတ်ပိတ်ဆို့မှုချမှတ်တာခံထားရတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးငွေပေးချေမှုမှာဂျာမနီက UniCredit Bank AG က2000 January လနဲ့2009 September 28ရက်ကြာဘဏ်ငွေလွှဲပြောင်းမှု25ကြိမ်ငွေတန်ဖိုးစုစုပေါင်းဒေါ်လာ 28,000 ကျော် American ဘဏ်စနစ်ကတဆင့်မြန်မာနိုင်ငံကိုငွေလွှဲခဲ့တာပါ။ဒါပြင် Austria က UniCredit Bank AG က2009 January 22ကနေ December 17ရက်2008တွင်ငွေလွှဲပြောင်းမှု8ကြိမ်ကိုငွေတန်ဖိုး 3,400 ကျော်လုပ်ခဲ့တယ်လို့ Italy UniCredit Bank AG ကလည်း2000 February နဲ့2012 January ကြားဘဏ်ငွေလွှဲပြောင်းမှု42ကြိမ်အတွက်ငွေတန်ဖိုးဒေါ်လာ 1,400 ကျော်ကျော်ကို American ဘဏ်စနစ်ကတဆင့်မြန်မာနိုင်ငံကိုငွေလှည့်ခွက်တာတွေ့ရှိရကြောင်းလည်း American ဘဏ္ဍာရေးဝန်ကြီးဌာနထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။
အင်ဒိုနီးရှားနိုင်ငံရဲ့သမ္မတဒုတိယသမ္မတနဲ့လွှတ်တော်ရွေးကောက်ပွဲတွေကိုဒီကနေ့ဧပြီလ18ရက်နေ့ဗုဒ္ဓဟူးနေ့မှာကျင်းပနေပါတယ်။ရွေးကောက်ပွဲနေ့မတိုင်ခင်3ရက်အလို့ကစပြီးမဲဆယ်စည်းရုံးနာတွေကိုအဆုံးသတ်ထားပါတယ်။သမ္မတရွေးကောက်ပွဲအတွက်လက်ရှိသမ္မတဂျိုကိုဝီဒိုဒိုနဲ့သူ့ပြိုင်ဘက်ပရာဘိုဝိုဆူဘီယန်တိုတို့ရှင်ပြိုင်ညမှာဖြစ်ပြီးရွေးကောက်ပွဲမတိုင်ခင်သူတို့နှစ်ဦးကြားစကားဆစ်ထိုးပွဲ9ကြိမ်လုပ်ခဲ့တာမှာတော့ဘသူမှအသာစီးမရပဲတန်းတူရှိခဲ့တယ်လို့လည်းလေ့လာသူတွေကသုံးသပ်ထားပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်တင်ကြီးတိုက်တို့ပြောကြကြတာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။ဒီကနေ့ကြောက်တဲ့1380ခုတကူလာဇန်23ရက်မြန်မာနှစ်ဆန်းတရက်မှာမြန်မာပြည်သူပြည်သားတွေအတွက်အမေရိကန်ပြည်ထောင်စုမှခြေချနေထိုင်ကြတဲ့ဆရာတော်ကြီးတွေနဲ့တက်ကြီးဝါကြီးပုဂ္ဂိုလ်တွေကဘလို့ဆုမွန်ကောင်းနေတောင်းနေကြတယ်ဆိုတာကိုဒေါခင်မျိုးသက်ပြောပြပါလိမ့်မယ်
။2019 April 18ရက်ဗုဒ္ဓဖူးနေ့ဟာမြန်မာတက်ကြွ1380ခုနှစ်ကိုကူးပြောင်းတဲ့နှစ်ဆန်းတရက်နေ့ဖြစ်ပါတယ်။ဒီနှစ်ဆန်းတရက်နေ့ကစပြီးမြန်မာနိုင်ငံသားတိုင်းကိုကျန်းမာစိတ်ချမ်းသာကြစေဖို့အမေရိကန်မြန်မာဗုဒ္ဓဘာသာအသင်းရှိရာနယူးယောက်မြို့လောကချမ်းသာဖုံးတော်ကြီးကျောင်းကကျောင်းထိုင်ဆရာတော်အရှင်အိမ်ငကကအခုလိုနှစ်သက်ဆူတောင်းမင်ကြားခဲ့ပါတယ်
။ညီမပြည်သူပြည်သားပေါင်းတဲ့တကူကကဘာသူကဘာသားများစစ်ကြောလနန္ဒအတွင်းနဲ့စစ်ကြောကုသောဝိနည်းမြတ်စွာသတ္တဝါတို့သည်မြန်မာနှစ်သက်ကူနှစ်သက်မင်္ဂလာချင်းခါ၌ကိုကျမ်းမှာစစ်ချမ်းသာစွာဖြင့်အာသနာကျူးလောကကျူးမိမိရဲ့ကျူးကိုတီးမှုရွတ်ဆောင်နိုင်ကြ၍ပရောဂုံတရားကိုဆရတပူတူးပြီးတော့ကျင့်ကြံကြိုးကိုအားထုတ်၍သက်ရာကြိုးရှိနိုင်ကြပါစေ။အစစအရာအောင်မြင်ကြပါစေ။
တောင်ကရိုလိုင်းနားပြည်နယ်ဂျိမ်းစ်တောင်းမြို့ကဓမ္မဘိမှန်ကျောင်းဆရာတော်ဦးနန္ဒဝန္တကတော့အတိတ်ကလောက်ရတွေကိုပြန်သုံးသပ်ပြီးအနာဂတ်အတွက်ပြစ်ဆက်ပွားမှာကောင်းအောင်ကြိုးစားကြဖို့အတွက်နှစ်သက်ဩဝါဒပေးပါတယ
်။ဦးဇင်းတို့ဒီနေ့ဆိုလို့ရှိရင်နှစ်သက်စပြီးပုံလွန်သွားတဲ့အတိတ်ကဘလောက်ထိကောင်းတဲ့အခြေအနေတွေတိုးတက်ခဲ့ကြပြီလဲ။ဘလောက်ထိဆိုးတဲ့အခြေအနေတွေအထိကြာဆင်းသွားကြတယ်လဲ။အဲ့ဒီကိုအတိတ်ကိုပြန်ကြည့်ပြီးတော့ယခုပြစ်ဆက်ပွားမှာနောက်အနာဂတ်အတွက်ဘဝအခြေအနေတွေကိုတိုးတက်အောင်လုပ်ဆောင်ပေးကြပါလို့ဆွေရပေါင်းတို့အဆောင်အညစ်မဲနစ်သည့်စိတ်အတိတ်မှာသာထားခဲ့ပါတော့ဒီနေ့ကစနှစ်သက်စပြီးနိဗ္ဗာန်ရည်လျက်ရှုကြည်သန့်သင့်ကုသိုလ်စစ်ကိုအနည်းရှိအောင်လုံဆောင်ကုန်လို့သို့ကုသလမျက်ပုံညကိုလောကမင်္ဂလာဖျားဖျားနှင့်ပြည့်ပါစေကြောင်းဆုမွန်တောင်းပြီးသံသရာလွတ်ကြောင်းလည်းဖြစ်ပါစေ
အမေရိကန်နောက်တောင်ပိုင်းအရီဇိုနာပြည်နယ်မှာနေထိုင်တဲ့1990အရွေးကောက်ခံအမတ်တဦးဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဦးဆိုင်ဝင်းဖေကတော့ငြင်းချမ်းမှုမရနိုင်သေးတဲ့မြန်မာနိုင်ငံကြီးကိုငြင်းချမ်းစေဖို့အတွက်ဆူတောင်းပေးတာပ
ါ။ဒီတကြာနှစ်တကူကာလနဲ့စပြီးပြီးတော့ဒီနှစ်တစ်နှစ်လုံးကျွန်တော်နိုင်ငံနိုင်ငံသားတွေအားလုံးကြုံရတဲ့ဘေးဆိုးအကြတဲ့တွေအားလုံးကနေလွတ်မြောက်ပြီးတော့မှပုံမပြီးကောင်းမွန်တဲ့ဟုတ်ပါတီဆောင်းနိုင်ကြပါစေလို့မေတ္တာပြုထူတောင်းလိုက်ပါရစေ။များနေညာရင်းနဲ့ပတ်သက်ရင်တော့လည်းနည်းနည်းတင်စားပြီးပြောရလို့ရှင်ဒုကြီးကြိုင်တဲ့သူကဒုသေးသေးကြိုင်တဲ့သူကနိုင်နေငင်းညာရင်းမျိုးမဟုတ်ဘဲနဲ့ဒုကြီးပဲကြိုင်ကြိုင်ဒုသေးသေးပဲကြိုင်ကြိုင်ဒုပဲမရှိတဲ့လူပဲဖြစ်ဖြစ်အားလုံးဓာတ်ညီညာနဲ့ဘာသာညီညာနဲ့တိုင်းပြည်ဖြစ်လာစေကိုကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ။အဲ့လိုလေထူတောင်းပါလေ။
ရည်စင်းဆိုင်ပြွေးတက်ကတူအကြီးငယ်ဟောင်းဆရာကြီးဒေါက်တာဆလိုင်းထွန်းတန်းကတော့အမေရိကန်တောင်ပိုင်းတက်ဆက်စ်ပြည်နယ်မှာနေထိုင်ပါတယ်။နှစ်တက်မှာပြည်တော်စုသားတိုင်းစိတ်သက်လူသက်မွေးပြီးအာဃာတမထားဘဲမြစ်တာတရားထားကြဖို့အတွက်ပန်ကြားခဲ့ပါတယ်
။ဗမာပြည်သူပြည်သားတွေကိုအပဆလိုင်းထွန်းတန်းကနှစ်တက်မှာမင်္ဂလာစကားပြောခြင်းပါတယ်။နှစ်တက်မှာစိတ်သက်လူသက်အကြံဉာဏ်သက်လောက်တဲ့နေရာမှာလည်းပဲအမဆိုသူများကအပြစ်လွတ်အောင်လုပ်နိုင်ရမယ်။ဒီကအစအနမကြအောင်လုပ်ခဲ့ရမယ်။အစအဆုံးလုပ်နိုင်ရမယ်။ဒီရောက်နှစ်ပြောက်အာဃာတမထားဖို့လိုတယ်။ဒီရောက်နှစ်ပြောက်အာဃာတထားရင်ကျွန်တော်တို့အများကြီးတိုက်ပြင်းနေတာလေ။အဲ့တော့စိတ်ပြေလူပြေမွေးပြီးတော့မှဒီရောက်နှစ်ပြောက်အာဃာတမထားဘဲနဲ့မေတ္တာစိတ်ထားကြပါလို့အမဆလိုက်ပြောပြပါမယ်။
Yeah.
အဲ့ဒါကတော့ဆိုတော့တင်တင်မြရဲ့မင်္ဂလာဆုတောင်းတခြင်းကိုနားဆင်ကြရဖြစ်ပါတယ်ခင်ဗျာမြန်မာပြည်သူပြည်သားတွေအတွက်ပို့ပြီးတော့အရင်နှစ်ကတည်းကပို့ပြီးတော့ပြည်လဲတဲ့နှစ်သစ်ဖြစ်ဖို့လဲကျွန်တော်တို့ဆန္ဒပြုပါတယ်အခုတစ်ခါဒီတိုက်ပွဲတွေဖြစ်နေတဲ့မြန်မာပြည်ကအချိန်နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုဆက်ပြီးတော့ကြားပါလိမ့်မယ်တိုက်ပွဲတွေဖြစ်နေတဲ့မြန်မာရခိုင်ပြည်နယ်မြောက်ပိုင်းပါဝင်မြန်မာနိုင်ငံ46မှာလုံခြုံရေးအန္တရာယ်ကြောင့်တောင်ကိုရီးယားနိုင်ငံသားတွေအနေနဲ့ခီးမသွားကြဖို့အမြင့်ဆုံးသတိပေးနှိုးဆော်ချက်ကိုအေဗီလာ16ရက်နေ့စွဲနဲ့တောင်ကိုရီးယားနိုင်ငံရဲ့ဌာနကထုတ်ပြန်ပါတယ်မြန်မာနိုင်ငံကဒေသချို့မှာတိုက်ပွဲတွေပြင်းထန်လာနေလို့အခုလိုမျိုးခီးသွားလာမှုကန့်တတဲ့သတိပေးနှိုးဆော်ချက်ကိုထုတ်ပြန်မှုဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံသားဌာနကဆိုပါတယ်ဒီအကြောင်းမတ်အင်ဂျင်နိုင်အပြည့်စုံဆက်ပြောပါလိမ့်မယ်
မြန်မာနိုင်ငံကိုသွားမဲ့တောင်ကိုရီးယားနိုင်ငံသားတွေအနေနဲ့လုံခြုံရေးအန္တရာယ်တတိထားကြဖို့တောင်ကိုရီးယားနိုင်ငံသားရေးဌာနကခီးသွွာလာခွင့်ကန့်တတ်တဲ့တတိပေးနှိုးဆော်ချက်တွေကိုအစင့်လိုက်ထုတ်ပြန်ထားကြောင်းတောင်ကိုရီးယားယုံဟပ်ရုပ်တံသတင်းဌာနကနေမနေ့ကအခုလိုကြေညာသွားပါတယ
် Moving on to other stories now Korea adjusted its travel alert for Myanmar to its highest level banning its citizens from traveling or visiting the northwestern states of Rakhine and
Bangladesh နဲ့နေဆက်ချင်းထိနေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအန္တရာယ်မြင့်မားနေတဲ့အတွက်တောင်ကိုရီးယားနိုင်ငံသားတွေအနေနဲ့ခီးမသွားကြဖို့တောင်ကိုရီးယားနိုင်ငံသားရေးဌာနကခီးသွားလာမှုကန့်သက်ချက်အမြင့်ဆုံးအဖြစ်သတ်မှတ်ထားတယ်လို့တောင်ကိုရီးယားနိုင်ငံသားရေးဌာနကအင်္ဂါနေ့ကပြောကြောင်းသတင်းကြေညာသူကပြောသွားတာပါဒါပြင်နောက်ထပ်ခီးသွွာလာခွင့်တတိပေးအဆင့်ဒုတိယအမြင့်ဆုံးအဖြစ်တရုတ်လာအိုစ်ထိုင်းနဲ့အိန္ဒိယစတာတွေနဲ့နေဆက်ချင်းထိနေတဲ့မြန်မာနိုင်ငံတွင်းကဒေတာတွေစီခီးမသွွာကြဖို့နဲ့တက်နိုင်ရင်အဲ့ဒီဒေတာတွေကနေဘေးကင်းတဲ့နေရာကိုပြောင်းရွှေ့ကြဖို့တောင်ကိုရီးယားနိုင်ငံသားရေးဌာနကထုတ်ပြန်ထားတယ်လို့ဆိုပါတယ်ခီးသွွာလာခွင့်တတိပေးနှိုးဆော်ချက်အဆင့်၄ဆင့်သတ်မှတ်ထားရမှာတတိယအမြင့်ဆုံးကန့်သက်ထားတဲ့နေရာကတော့မြန်မာနိုင်ငံအရှေ့မြောက်ပိုင်းဒေသကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဒေသတချို့ဖြစ်ပြီးအဲ့ဒီမှာအထူးသတိထားနေထိုင်ကြဖို့တတိပေးနှိုးဆော်ချက်ထုတ်ပြန်ထားပါတယ်ကချင်ပြည်နယ်နယ်စပ်မှာတော့အခြေအနေတွေအပြောင်းအလဲမရှိသလိုမြန်မာတပ်မတော်ရဲ့အပြစ်ရစဲရေးတက်မှတ်ချက်ကာလကုန်ဆုံးမဲ့ဧပြီလ30ရက်နေ့နောက်ပိုင်းနှစ်ဖက်ပြန်လည်ဆွေးနွေးဖို့ရှိနေကြောင်း KIO ကချင်လွတ်လပ်ရေးအဖွဲ့ပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်တဲ့ဦးတွဲပီစာက VOE ကိုပြောပါတယ
်ဆွေးနွေးဖို့တော့ဒီအပြည့်နဲ့ကုန်လောက်မှာပြန်ဆွေးနွေးဖို့အစီအစဉ်ရှိနေကြတာနော
်လက်ရှိတိုက်ပွဲတွေရောဖြစ်နေလားရှင်အဲ့ဒီမှာလေ
မရှိပါဘူးမရှိဘူ
းရခိုင်မှာတော့နိုင်ငံတကာအထောက်အကူဒီသွားခွင့်ပိတ်ပင်ထားတယ်လို့အဲ့ဒီဘက်တွေမှာကောနိုင်ငံတကာအကူအညီတွေသွားလာခွင့်ကိုလက်ရှိဆက်ပြီးတော့ပိတ်ပင်ထားသေးရှိလားပြန်ပြီးခွင့်ပြုတာမျိုးတွေရောရှိလားလားရှင
်ဒီမြေဆက်ဒေသမှာဆိုတော့သူတို့အရင်ကနေသူတို့ကအပူရှင်ထားတာပဲခွင့်ပြုလို့ဆိုတာမရှိဘူ
းကချင်စစ်ဘေးဒုက္ခသည်စခန်းတွေစီနိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေပေးဖို့တော့မြန်မာအာဏာပိုင်တွေဘက်ကဆက်လက်ကန့်သက်ထားသေးဖြစ်တယ်လို့သူကပြောပါတယ်မြန်မာနိုင်ငံအရှေ့မြောက်ဒေသမှာလက်ရှိလုံခြုံရေးအခြေအနေနဲ့ပတ်သက်လို့ UWSA ဝပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့နှစ်30ပြည့်ခန်းနာကိုတက်ရောက်နေတဲ့မြန်မာနိုင်ငံရေးတုံးသက်သူဦးမမောင်စိုးကိုအတန်လွင့်ချိန်မတိုင်ခင်ကပဲဆက်သွယ်မေးမြန်းခဲ့ပါတယ်
။ဝါကြီးပချာတော့အထူးခြားမရှိပါဘူး။ကျွန်တော်အပြစ်ခတ်ရစေးကာလာတရုတ်နယ်ကတခြားအပြစ်ခတ်ရစေးကာလာလည်းဧပြီ30ရက်နေ့မှာလောဆယ်ကျွန်တော်ကတော့ပန်ဆန်းရောက်နေတယ်။ပန်ဆန်းမှာတော့ဒီနေ့ခန္ဓာကျင်းပါကိုလူရောတက်ကောချီတဲ့နေပြီ။နောက်အစိုးရကိုယ်စားလှယ်အဖွဲ့တွေလည်းရောက်နေလာတယ်။ပြဘာမှလူညုံကြီးပြဿနာအထူးကြောင့်မရှိပါဘူးခင်
ဗျ။ဧပြီလ30ရက်နေ့အပြည့်ရက်ဆဲရေးကာလတက်မှတ်ချက်ကုံဆုံးပြီမလဲ။တိုက်ပွဲတွေရထားမဲ့ကာလထပ်ပြီးတိုးချဲ့ဖို့မြောက်ပိုင်းတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာအစိုးရစစ်တပ်တို့ဆွေးနွေးဖို့ရှိနေကြောင်းလည်းဦးမမောင်စိုးကပြောပါတယ်။တောင်ကိုရီးယားနိုင်ငံသားရေးဌာနကတော့သူတို့အခုလိုမြန်မာနဲ့ပတ်သက်လို့ခီးသွွာလာမှုကန့်သက်တဲ့တတိပေးနှိုးဆော်ချက်ထုတ်ပြန်ဖို့ဆုံးဖြတ်ချက်ချခဲ့တာဟာမြန်မာနိုင်ငံကဒေသတချို့မှာတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ကြောင့်ဖြစ်တယ်လို့တာဝန်ရှိသူကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေနဲ့ဘေးကင်းလုံခြုံတဲ့ပတ်ဝန်းကျင်အခြေအနေတွေကိုသတိထားစောင့်ကြည့်ဖို့အစီအစဉ်ရှိပြီးနောက်ထပ်ခီးသွွာလာမှုတတိပေးနှိုးဆော်ချက်ထုတ်ပြန်ဖို့လိုအပ်ချက်ရှိမရှိဆက်လက်သုံးသပ်ဖို့ရှိနေကြောင်းတောင်ကိုရီးယားနိုင်ငံသားရေးဌာနအရာရှိကပြောပါတယ်မြန်မာနိုင်ငံကအခြားဒေသတွေမှာတော့ခီးသွွာလာခွင့်တတိပေးနှိုးဆော်ချက်အနည်းဆုံးအပြာရောင်အဆင့်ဖြစ်သတ်မှတ်ထားကြောင်းတောင်ကိုရီးယားနိုင်ငံသားရေးဌာနကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။မင်းကြီးကျေးဇူးတင်ပါတယ်ခင်ဗျာ။ရခိုင်ပြည်နယ်အမ်းမြို့နယ်ဝါကြီးတောင်ကျေးရွာရာခင်းတွင်းကလူနေအိမ်တွေအပေါ်မြန်မာစစ်တပ်ကလက်နက်ကြီးကြီးကြားရောက်ခဲ့လို့လူတခုတည်းဆုံးပြီးတော့တဦးဒဏ်ရာရခဲ့ပါတယ်။ဒဏ်ရာနဲ့ဆေးရုံတင်နေရသူအမျိုးသမီးကိုတော့တပ်မတော်နဲ့အမ်းမြို့နယ်အုတ်ချွေမှုယုံက ထောက်ပံ့ငွေလာပေးခဲ့ပြီးနောက်ထပ်ရေးယူဆောင်ပေးတာမရှိသေးဘူးလို့လည်းအခွင့်အရေးလှူရှာမှုအဖွဲ့တစ်ခုကပြောပါတယ်ဒီကြောင့်မတ်တင်ကြီးထိုက်စူးစီးတင်ပြပါလိမ့်မယ
်ရခိုင်ပြည်နယ်အမ်းမြို့နယ်ဝါကြီးတောင်ချေရွာနယ်သုံးမိုင်လောက်ဝေးတဲ့ရာခင်အတွင်းကလူနေအိမ်နှလုံးပေါ်ကိုတကြံမတိုင်ခင်တရက်အလိုအေဘီလ၁၂ရက်နေ့ညနေပိုင်းကလက်နက်ကြီးကြီးကျရောက်ခဲ့တာကြောင့်အသက်88နှစ်အရွယ်ဒေါ်ပဒွန်းသေဆုံးခဲ့ပြီးတမီးဖြစ်သူအသက်40အရွယ်ဒေါ်မကြံခေါ်ဒေါ်ပါမေကတော့ဒဏ်ရာရခဲ့ပါတယ်ပြစ်ခတ်ခံရမှုအတွင်မိခင်ဖြစ်သူသေဆုံးခဲ့ရပြီးကိုယ်တိုင်ဒဏ်ရာနဲ့အမ်းမြို့နယ်ဆေးရုံမှာဆေးကုသနေရတဲ့ဒေါ်မကြံထံကိုမြမစစ်တပ်နဲ့အာဏာပိုင်တွေဘက်ကငွေတသိန်းခွဲလာပေးခဲ့တယ်လို့လဲချင်းလူအခွင့်ရအဖွဲ့ရဲ့ပြောခွင့်ရစလိုက်လျံကပြောပါတယ
်ဆုံးသွားတဲ့လူကအသက်88ဘပန်တော့ပြောဒဏ်ရာရတဲ့လူကအသက်40တော့ပါမိုင်လက်နဲ့ကြီးနဲ့သိခံရတယ်လို့ကျွန်တော်တင်ပြထားပါတယ်အဒီဆုံးသွားတဲ့ဖော်ကြီးတယောက်ရဲ့ပြောဒဏ်ရာရတဲ့သူ့ရဲ့တမီးပေါ့နော်ဒီအသက်40ရှိတယ်ဆိုတော့အခုကသူကဆေးရုံမှာတမလို့ဖက်နေဒီရော့ချေးပေးထားတာတသိန်းဘမောင်ဝင်နေပေါ့နော်အန်ထွေအုပ်ယုံကဒီဘမောင်ဝင်ငါးပေါင်းသွားပေးတာရှိတယ်ပြီးတော့ဒီဆေးရုံမှာဖုန်ကြီးတစ်ပါးကရခိုင်လူပြောတဲ့ဖုန်ကြီးတစ်ပါးတို့လေးပိန်ဒီဆေးရုံဆေးကုသအဖို့အတွက်လာပေးတယ်တဲ့
လက်နဲ့ကြီးကြီးထိမှန်မှုကြောင့်ဒဏ်ရာရခဲ့တဲ့ဒေါ်မကျန်ကိုအမ်းမြွနယ်လူမှုကူညီရေးအဖွဲ့ရဲ့ဥက္ကဋ္ဌဦးစင်ဦးဒေဇနီယာကငွေချက်၄သိန်းသွားရလှူဒန်းပေးအပ်ခဲ့တဲ့ဗီဒီယိုကိုလည်းအမ်းမြွနယ်လူမှုကူညီရေးအဖွဲ့နဲ့ဦးစင်ဦးဒေဇနီယာတို့ရဲ့လူမှုကွန်ရက် Facebook မှာတွေ့ရပါတယ်။အိမ်ပေါ်ကိုလက်နဲ့ကြီးကြီးကြားရောက်ခဲ့တာလို့လည်းဒဏ်ရာရထားတဲ့ဒေါ်မကျန်ကအဲ့ဒီဗီဒီယိုထဲမှာပြောဆိုထားပါတယ်။ဆေးရုံကလေးမော်မှာတွေ့ရတဲ့ဒေါ်မကျန်ကတော့လက်နှစ်ဖက်စလုံးမှာဒဏ်ရာရထားတာကိုတွေ့ရပါတယ်။အခင်းဖြစ်ပြီးနောက်နေ့တကြံအကျိုးနည်းဖြစ်တဲ့အေဘီလာ73ရက်နေ့မှာတော့တက်မတော်အဖွဲ့ဝင်တချို့လက်နဲ့ကြီးကြီးကြားရောက်ခဲ့တဲ့အင်ဂိုလာပြီးအမြောက်ဆန်အခွန်တချို့ကိုတင်သွားတယ်လို့လဲဒေတာရင်းသတင်းရှင်းမြစ်ကိုကိုးကားပြီးချင်းလူအခွင့်ရေးအဖွဲ့ကကြေညာချက်မှထုတ်ပြန်ထားပါတယ်လက်နဲ့ကြီးနဲ့ပြစ်ခတ်ရတဲ့အကြောင်းရင်းနောက်ဘသူလက်ချက်ဖြစ်တယ်ဆိုတာကိုတော့အစိုးရဘက်ကထုတ်ပြန်ထားတာမတွေ့ရသေးသလိုဘာကြောင့်ပြစ်ခတ်ရတယ်လဲဆိုတာကိုလည်းမသိရပါဘူးချင်းလူအခွင့်ရေးအဖွဲ့ကပြောခွင့်ရဆလိုင်းလျံကတော့ပြစ်ခတ်မှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်အဲ့ဒီနေရာမှာစစ်တပ်ကအေအယောက်20လောက်ကိုတွေ့တယ်တဲ့အဲ့ဒါကြောင့်အဝဲနဲ့ဆန်းပစ်တာဖြစ်တယ်လို့သူတို့ပြောတာဖြစ်တယ်ဒါမှမဟုတ်ကျွန်တော်တို့ဒီဟာကိုပေးရတဲ့နေမှာကျွန်တော် confirm လုပ်လို့မရဘူးကျွန်တော်တို့ confirm လုပ်လို့ရတာအာဒီလက်နဲ့ကြီးနဲ့ပြခံရတယ်လက်နဲ့ကြီးက3ချိန်3ခုလောက်ဖြစ်တယ်ပေါ့နော်3ခါလောက်ဖြစ်တယ်ပေါ့နော်အမှဒီတိုင်းရရတော့တဲ့လူတယောက်နဲ့ပေးတော့တဲ့လူတယောက်ရှိတယ်ဆိုတော့ကျွန်တော်တို့ဒီဒါပုံနဲ့ကျွန်တော်ခွန်ဖောင်ရတာဖြစ်တယ
်ရခိုင်ပြည်နယ်တွင်းမှာရခိုင်လက်နက်ကင်တပ် AA နဲ့တပ်မတော်တို့ကြားဒီလပိုင်းနေအတွင်းတိုက်ပွဲတွေပြင်းထန်နေပြီးတချို့တိုက်ခတ်မှုတွေမှာတော့တပ်မတော်ဘက်ကတစ်ဖက်သက်ပစ်ခတ်တာဆိုတဲ့ပြောဆိုချက်တွေရှိနေပါတယ် AA ရခိုင်လက်နက်ကင်တပ်ဖက်ကတော့ရဲစခန်းတွေအပါအဝင်လုံခြုံရေးကင်းစခန်းတွေကိုရှောင်တခင်ဝင်ရောက်တိုက်ခိုက်မှုတွေရှိနေတယ်လို့တပ်မတော်ဘက်ကတံပြန်တိုက်ခိုက်တာတွေလည်းရှိနေပါတယ်ရှင်
အဲ့ဒါကတော့ရခိုင်ပြည်နယ်အမ်းမြို့နယ်ဝါကြီးတောင်ကျေးရွာမှာဒီမြန်မာစစ်တပ်ကလက်နက်ကြီးကြီးတွေကြောက်ခဲ့လို့လူတဦးသေဆုံးပြီးတော့တူတန်ရခဲ့တဲ့အကြောင်းမတ်တင်ကြီးထိုက်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ VOA မြန်မာဘက်ကဒီမြန်မာနှစ်ဆန်းတရနေ့မနေ့ခင်းစီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်နေတာပါကျွန်တော်တို့ရဲ့ Facebook စာမျက်နှာကလည်းဒီရေဒီယိုထုတ်လွှင့်တာနဲ့တစ်ချိန်တည်းမှာပဲတိုက်ရိုက်နားဆင်လို့ရပါပြီမကြခင်မှာမနေ့ညကထုတ်လွှင့်ခဲ့တဲ့အင်္ဂါညပဲလေလိုင်းစီစဉ်ကိုလည်းကြားဖို့ရှိပါတယ်ခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19, 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနာတင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာတိရှိနိုင်ပါတယ်ခင်ဗျာ
VOA American တာမြန်မာပိုင်းက2019ခုဧပြီလ19ရက်မြန်မာနေ့စတင်ရက်ပေါ်ဖို့နေ့မနက်ခင်းစီစဉ်တွေကိုတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုစီစဉ်တွေကိုအခုထုတ်လွှင့်ပေးနေတဲ့ line meter 3048ပြင် line lab meter 190ကလည်းတို့ချက်ထုတ်လွှင့်ပေးနေပါတယ် Facebook ဆာမင်းကလည်းအချိန်နဲ့တပြေးညီဖိုင်ယူနာဆင်ရပါတယ်ကုတ္တိယပိုင်းနာဆင်ရမယ်အထက်မှာဆိုရင
်ကျွန်တော်တို့အတန်ကျဒီနေ့ကတောင်းနေရဖွဲ့စည်းပုံပြင်ဆင်ရေးကိစ္စရှိတယ်မြေကြောင်ကိစ္စရှိပါတယ်ငင်းငင်းကိစ္စရှိပါတယ်စစ်တပ်အနေနဲ့နိုင်ငံရေးအခမ်းအနားတော်တော်များများမှာပတ်သက်နေတဲ့အရာတွေတော့ထောက်ပြပြောဆိုတဲ့တန်ချက်တွေရှိပါတယ
်အဲ့ဒါကတော့ဒီနေ့ရန်ကုန်တကြံမှာတန်ချက်တွေကိုအစိုးရကထိန်းချုပ်ခဲ့တာနဲ့ပတ်သက်ပြီးတော့မင်းညာတို့ကဆွေးနွေးထားတာပါအင်္ဂါညတရက်လေးလိုင်းပြန်လည်ထုတ်လွှင့်မှုမှာမကြခင်ကြားတော့မှာပါအမေရိကန်အေဒီယန်၃နှုန်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုတော့နိုင်ငံတကာသတင်းမီဒီယာတွေမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာပေါ်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအပုံပြက်ကျွန်တော်နဲ့မတ်အင်ဂျင်နိုင်တင်ပြပါမယ်တန်ကျက်ဆိုတာကတကြံရဲ့အင်္ဂါရတစ်ခုပါပြည်သူလူထုရဲ့အခြေအနေတွေဘယ်လိုရှိနေတယ်လဲဆိုတာကိုထင်ထင်ရှားရှားမြင်ရကြားရအောင်တကြံကာလအတွင်းဖြောပြေတင်ဆက်တဲ့အမှုပညာတရားလည်းဖြစ်ပါတယ်တန်ကျက်အမှုပညာမှာပြည်သူလူထုခံစားကြုံတွေ့နေကြရတဲ့အခက်အခဲတွေကိုကွက်ကွက်ကွင်းကွင်းမြင်ရအောင်မိမောင်းထုတ်ပြအောင်နေမကအုတ်ချုပ်သူတွေရဲ့လိုအပ်ချက်တွေကိုလည်းရဲရဲတင်းတင်းထောက်ပြဝေဖန်လေးရှိပါတယ်အဲဒါကြောင့်လဲတန်ကျက်ဖြောပြေမှုဟာပြည်သူလူထုအကြိုက်အမှုပညာတရားအဖြစ်ရေရှည်ရက်တည်နေနိုင်တာပါဒီနေ့ရန်ကုန်တကြံရဲ့တန်ညက်တီထဲမှာတော့တောင်ဆန်းစုကြည်ကတန်ကျက်သမားတွေရဲ့ပြစ်မှတ်တစ်တစ်ခုဖြစ်ခဲ့တဲ့အကြောင်းစောနန်းနဲ့မိုက်အိုက်ဖ်တို့ပူးတွဲရေးသားတဲ့ဆောင်းပါးကိုအေပိလ16ရက်နေ့ထုတ် The New York Times သတင်းစာမှာဖော်ပြထားပါတယ်ကြောက်တံပရမများတွေနဲ့တော်တွေလည်းအားလုံးကုန်သွားပြီးကောင်းနာမှန်သမျှခိုးထုတ်ရောင်းစားမှာပဲတနိုင်ငံလုံးကိုပါရောင်းစားဖို့စဉ်းစားနေတယ်ဆက်သဖြင့်ရန်ကုန်လမ်းမတွေပေါ်ကတန်ကြပ်တွေမှာကြားရပါတယ်19ရာစုနှစ်ထဲမှာအမြင့်တွယ်လာခဲ့တဲ့တန်ကြပ်အမှုပညာဟာတကြံရဲ့ရိုးရာတစ်ခုဖြစ်လာခဲ့ပြီး1988ခုနှစ်ဆီယနာတိမ်ပြီးတဲ့နောက်ပိုင်းမှာတော့တန်ကြပ်ဖြော်ယူမှုတွေဟာနှစ်ပေါင်း20ကျော်အပိတ်ပင်ခံခဲ့ရပါတယ်နိုဘယ်ငြိမ်းချမ်းဆုရှင်တော်ဆန်းစုကြည်ဦးဆောင်တဲ့ရတဆိုးရတက်လာတဲ့2016ခုနှစ်ကနေစပြီးတော့တန်ကြပ်တွေပြန်ပြီးတော့ရှင်သန်ခွင့်ရလာပါတယ်ဒါမှလည်းတန်ကြပ်ထိုးမဲ့စာသားတွေကိုစင်စာအဖွဲ့စီကြိုတင်ပြီးတော့ပေးပို့ရပြီးအာဏာပိုင်တွေဘက်ကထိန်းချုပ်မှုတွေလုပ်နေတော့မှဖြစ်လို့တန်ကြပ်သမားတွေကမကြေမနက်ဖြစ်နေပါတယ်။တင်းနာနေညာတော့ကတန်ကြပ်သမား၄ဦးဖမ်းခံခဲ့ရပါတယ်။သူတို့ရဲ့တန်ကြပ်ကို Facebook စာမျက်နှာကနေတိုက်ရိုက်ထိုးလွှင့်ခဲ့ပြီးတော့နောက်ပိုင်းအဖမ်းခံခဲ့ကြရတာပါ။သူတို့ကိုဆက်သွယ်ပုံမှန် 66 ကာကြီးနဲ့တရားစွဲဆိုခဲ့ပြီးပြန်လွှတ်ပေးခဲ့ပါတယ်။အဖမ်းခံခဲ့ရသူတွေထဲမှာဒေါင်းမျိုးဆက်တန်ကြပ်အဖွဲ့ကမတ်စုရတနာမြင်လဲပေါ်ပေါ်ပါတယ်။သူတို့အဖွဲ့ရဲ့ဖြောပြမှုထဲမှာဖွဲ့သားတွေကစစ်ဝစ်စုံတွေကိုဝစ်ဆင်ခဲ့ကြပါလေစစ်တပ်ကသူတို့ကိုတရားစွဲနိုင်တယ်ဘာကြောင့်လဲဆိုတော့သူတို့ရဲ့တန်ကျပ်စာသားတွေကစစ်တပ်အတွက်အနာကိုစားနဲ့ပုတ်တယ်လို့ဖြစ်နေလိမ့်မယ်လို့မတ်စုယတနာမြင့်ကဆိုပါတယ်တန်ကျပ်ကိုအစိုးရကပိတ်ချင်နေဆိုရင်လူလူရဲ့တကယ့်အတန်ကိုသူတို့ကြားမှာမဟုတ်တော့ဘူးလို့အိုးဝေတန်တန်ကျပ်အဖွဲ့ရဲ့ခေါင်းဆောင်မင်းသွယ်တစ်ကပြောပါတယ်တနင်္ဂနွေနေ့ကရန်ကုန်မြို့ရဲ့လမ်းဘေးတွေမှာဖြောပြခဲ့တဲ့အိုးဝေတန်တန်ကျပ်အဖွဲ့ရဲ့တင်ဆက်မှုတွေထဲမှာနိုင်ငံရေးနဲ့ပတ်သက်တာတွေတော်တော်ပါပါတယ်တရင်လက်ခွင့်ဖိနှိပ်ခံရတဲ့ကိစ္စတရုတ်နိုင်ငံပေါ်တင်နေတဲ့မြန်မာအစိုးရရဲ့အကျွေးကိစ္စရှစ်နေဥကိုနီလောက်ကျန်ခံရတဲ့ကိစ္စစစ်တပ်နဲ့နှိဆက်တဲ့ခရိုနီစီးပွားရေးသမားတွေရဲ့လုပ်ငန်းတွေအကြီးအကျယ်ထွန်းကားနေတဲ့ကိစ္စခရိုနီစီးပွားရေးသမားတွေရဲ့ပိုင်ဆိုင်မှုတွေကထားစရာနေရာမရှိပြည်သူတွေမှာကစားစရာမရှိစတဲ့အကြောင်းအရာတွေပါဝင်တယ်လို့ဆွန်နန်းနဲ့မိုက်အီဖ်တို့ပူးတွဲရေးသားတဲ့ဆောင်းပါးကိုအပိဒါ16နှစ်ထုတ် The New York Times သတင်းစာမှာဖော်ပြထားပါတယ်
တရုတ်ရည်နယ်နဲ့တဘာဝဓာတ်ငွေပိုက်လိုင်းစီမံကိန်းကမြန်မာနိုင်ငံကို24နာရီလျှက်စစ်မီဖြန့်ဖြူးပေးလိမ့်မယ်ဆိုတဲ့ကောင်းစဉ်နဲ့စွန်ကောင်ညံရေးသားထားတဲ့ဆောင်းပါးကိုတရုတ်အစိုးရပိုင် Global Times သတင်းမှာဧပြီလ16ရက်နေ့ကဖော်ပြထားပါတယ်။ကြောက်ဖြူရည်နယ်စိတ်ကမ်းဒေသဟာလွန်ခဲ့တဲ့7နှစ်ကနေအခြေအနေတွေကတခြားစီဖြစ်နေပါပြီ။တရုတ်ဗဟိုအာရှပိုက်လိုင်း၊တရုတ်ရုရှားပိုက်လိုင်းနဲ့တရုတ်ရှေ့လယ်ပိုင်းဒေသပိုက်လိုင်းစ Siman Jetu Pin, Jabu Yin and Netabawa, Pai Lai Siman Ganga, Dion Nangangu, Nangajaka Swaini, Tempore, Legu Miao, Siman Gang Tibare, Yen and Pai Lai Ha, Jabu Gani, Mangaya, Niba Shire, Shanti Ne, Nankam T, Setwe Mapti, Dangwe, Pai Langale, La Tu, Dio Nesa, Nati, Setwe Paloma Tibare, Jabu Didama, Yinga, Yesi Miga, Diaku, Nanai, Donai, Laupe Yaraba, Yesi Mi, Ainui, Tome Sui, the Lago, American Dollar, Donze Lau Jabare, Akuro Dio Nima, Yenane Dangwe Pailine Siman Jajang, Nasa Lina, Yasemi, Yanibari, Di Pailine Siman Jaka, Jasini, Nyama, Sibuayima, Joniari, Kakarigu, Pishin Piname, Nanganja, Wingwidile, Yabalime, Di Simange, Look the Ma, Nitadama, Golden Jong, Hyangepi, Eri Tema, Jalpu, Didagan, Chautong Jogu, Pailine Disaui, Galarima, Hyangebari, Nyama, Look the Ma, Shia, Lagule, Simange, and Patate, Dinari, Bigger Jow. Sungong Yan Yita Tare Samagu, Dio Suya by Global Times, the Dima Popia Tavarishi.
Good dollar at the Manet K 19 Senator, American idiom, don't know English thing as I go. That's in Yavakna.
Digimne, Jim Jamme, idiom at the Unga.
Break a leg.
Chibari, Salung Banga. B-R-E-A-K, break ka, chora, e ga tku, tchang, L-E-G, lek ka, chitao suro, zwai kunye tayai dibe ga ro, chita chang wu, joan lu da bo. Idiom sere, dowai dibe gu, ma shimpia mi, di dong sindelare nao chang wu, anengye shimpia bia zi. Shike ka, piaza dwin lo ka ma, ayu shike da ga, samakami, nubinya de dwi gu, pwe a omi mi, ka nai liao, အရှင်ပြပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူတိမှုတစ်ခုကဖြောင်းပြန်ဆူတောင်းပေးဖို့ပဲဖြစ်ပါတယ်။ဥပမာ Tajamlo,
break a leg load uga, piolare, so in, idiom sere, the white divi garo, go, gangang mazi, simbi vazilu, piore, surago, nale, the boba bi, jesu diama, pide, surago, nale, sijimare. Diniapino, inglelo, break a lega, good lucku, suvare. Di donge batelu, George Gubide umagaro.
It's important for our first performance tonight to be a success. So, break a leg, everybody.
Dinya kame puega, genoruye patama uzong pue suro, aumienbu yejide. Tajamulu, alung simpi bazi, gangang bazi lu, sudamari, lu tibi yavari. Umau not account nasi jijaya.
It's important for our first performance tonight to be a success. So, break a leg, everybody.
Gugu gangang mazi simpi bazi lu piore sui idiom atunya belu piomle.
Break a leg.
Lu piolu yabari. Eragaro, digrimine, timpia giri, idiom atume pipari.
Eragaro, tolala tanye idiom atono gu jagiraba, guro menekin di mene nyaga tolingere inganya daily line season. Taman Tonujaku Jawarome Kutanyu Disabalime.
Minglawatya, Ingani Yabai Dali Dai Sitani Gujuware. Tanaru Dini Sunime Chong Yagaro, Senza Mide Yango the Jan, Tanjati Kisawa. Nemaniku Atada Jan, Tubisuno Yango the Jan's Lushin, who since Sekrega, Tanjane Tupala. Lupazima Pipjani de Pongje, now down Shigri, Hague, Anejadigu, Chessia Kong, Lu, Theo Long Bione, Wibamu, Delilum, Pila Girawa. Dito Jong, Yanashin Kemas Lucian, Danja Puri, the Jam Pilucian, Chotel de Bori, Shigibuari. Dimele, Luduga, Juiche, Democracy, Yata, Sua, Letama, the Jan Tanjadu, Senamatinusian, Quimma Bunang, Sura, Picaro, Samari. The Jamluku, Jono Dali, Lassunigamaro, the Jamu, the Jama, Tanjadu, Quimbimia, and Simbio. ဒီဖြောပြေခွင့်ပိတ်တဲ့အပေါ်မှာသရရှင်ရဲ့ယူဆနောက်ဒီအဓိကပါဝင်ရှင်ပြန်သူတွေအမြင်ကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးပုဂ္ဂိုလ်အသုံးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတစ်ခုကတော့ဒေါင်းတို့မျိုးဆက်ဒီတန်ကြဖွဲ့ကတာဝန်ရှိသူတူဖြစ်ပါတယ်ကိုပိုင်ရဲသူလေလိုင်းပေါ်မှာရှိပါတယ်နောက်တစ်ခုကတော့
အိုဝေတန်တန်ကြဖွဲ့ကကိုမင်းသွေးတက်တွားရလီလိုင်းပေါ်ကိုမြောက်သေးပါဘူးနောက်တူကတော့ဒီဘကူဘက်ကပါတွားရကေတူအိုဝေတန်ကြဖွဲ့ကပါတောင်းရှိသူဖြစ်တဲ့ကိုဖြူတနာနှစ်ဦးလီလိုင်းပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးကိုပိုင်ရဲသူ့ကိုအရင်ဆုံးမိကျင်ပါတယ်ကိုပိုင်ရဲသူကြားပါလားခင်ဗျာဟုတ်ကျွန်တော်ကြားပါခင်ဗျာကျွန်တော်အရင်ဆုံးတော့တချမ်းတန်ကြဒီစဉ်းစားမတင်တဲ့ကိစ္စပေ ယ်ကိုပိုင်ရဲသူတို့ကဒီတန်ကြပ်စဉ်းစားမတင်နိုင်ဘူးဆိုတဲ့စဉ်းစားချက်ဘလို့ဖြစ်တာလဲခင်ဗျာ
ဘာလို့လဲဆိုတော့တော့ဒီမိုကရေစီအခွင့်အရေးတစ်ခုဖြစ်တယ်လောလောဆယ်ကတော့တော်တော်တာမိုးထားပါတယ်ဒီကျန်တဲ့တန်ကြပ်ဆိုတာခွဲထားလို့မရပါဘူးအဲ့လိုအနေအထားမျိုးမှာဒီလိုမျိုးဒီတန်ကြပ်တွေကိုစဉ်းစားတင်ခိုင်းရတဲ့ဟာမျိုးကဒီမိုကရေစီအခွင့်အရေးတစ်ခုဖြစ်တယ်လောလောဆယ်ကတော့တော်တော်ပိတ်ပင်နေတဲ့ဆုံးယူကတော့တော့တန်ကြပ်အတင်းအနေနဲ့တော့ဒီမိုဒီလောလောဆယ်ကတော့တာမိုးထားတယ်တော့ကောက်ွက်မယ်တော့ခင်းလေးကောက်ချမှာအဲ့ဒါကြောင့်မလို့အဲ့ဒီဟာကိုကန့်သက်ချုပ်ချယ်နိုင်တဲ့စဉ်းစားရတဲ့ဟာကိုတော့လည်းအလုံးမရှိတဲ့အတွက်တော့စဉ်းစားမတင်ရခြင်းပါ
ကျွန်တော်နောက်တစ်ခုမေးချင်တာကကိုပိုင်ရဲသူပါဝင်လူကိုပေါ့နော်မနေ့ကဆိုရင်ပဲဒီရန်ကုန်မှာရန်တိုင်းရက်စခန်းတစ်ခုမှာ66ဂိုင်းနဲ့တရားဆွဲလိုက်တယ်လို့သိရပါတယ်ခင်ဗျအဲ့တော့ဒီတရားဆွဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့သူတို့ကဘာပြောလဲခင်ဗျတကယ်တော့66ဂိုင်းကအွန်ဒီအင်တာနက်အွန်လိုင်းကိစ္စပါဘယ်လိုဖြစ်လို့ဆွဲတယ်လို့ပြောပါလဲ
ဒီစင်နာကိစ္စကတော့အဓိကအစိုးရနဲ့ပတ်သက်တာရန်တိုင်းတိုင်းဆိုတော့ဖွဲ့ကစင်နာမတင်တဲ့အတန်ကျအတင်းတွေကိုဒီသူပြေးမန်တက်တွေချော်ပြေးမန်တက်တွေမှာချော်ရုံးမရှိတဲ့စင်ကြက်ချက်ပါတယ်စင်နာနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ပြအဆွေရမယ်အဖွဲ့ကြီးအရေးယူရမယ်အဖွဲ့ကြီးကတိုင်းဒေသကြီးအစိုးရအဖွဲ့ပါဒါပေမဲ့သူသောကောင်နဲ့ကျောင်းတိုင်းစစ်ဌာနချုပ်ဒုဗိုလ်မှူးကြီးတန်းထွန်းမြင့်ကရန်ကုန်ရက်စကမှာတည်လို့လုပ်ပြီးတော့ချောင်းချောင်းကာကြီးကအမှုဖြစ်ခဲ့ပါတယ်ဒါကြောင့်လည်းမင်းမြန်တဲ့အခါမှာကျွန်တော်တို့ဒီဘရင်တော်မှာကျွန်တော်တိုင်ရဲ့တန်းချက်ကိုလိုက်လွင့်ရဲ့ကျွန်တော်တောင်းလို့ရတဲ့ပေးချာလိုက်လိုက်လွင့်ရဲ့ပြောကြောင်းမလို့အဲ့တော့အဲ့ဒီပုံမှန်တော့တရားဖက်ရဲ့အကြံဉာဏ်နဲ့သိထားပါတ
ယ်ဟုတ်ကဲ့အကြောင်းအရာတွေပြောမယ်ဆိုရင်ကိုပိုင်ရဲ့သူတို့ကတန်းချက်ထဲမှာဘာတွေများဒီတက်နဲ့ပတ်သက်လို့ပြောထားတာတွေများရှိလို့လဲခင်ဗ
ျကျွန်တော်တို့တန်းချက်အတင်းဒီနှစ်ကကောင်းနေနေရှိပါအဲ့ကောင်းနေကအဖွဲ့ကြီးကပြင်ဆင်ရေးကိစ္စရှိတယ်မြေဆောင်ကိစ္စရှိပါတယ်ပြီးတော့ကျွန်တော်တို့ဒီငင်းငင်းကိစ္စရှိပါတယ်ပြီးတော့စစ်တပ်အနေနဲ့နိုင်ငံရေးအခန်းကဏ္ဍတော်တော်များများမှာတာဝန်ပတ်သက်နေတဲ့အရာတွေကျွန်တော်ထောက်ပြပြောဆိုတဲ့တန်းချက်တွေရှိပါတယ်အဲ့တော့အဲ့ဒီမှာပါတဲ့ဒီစစ်တပ်နဲ့ပတ်သက်လို့ဝေဖန်တဲ့တန်ချက်တွေပါတဲ့အတွက်ရယ်လိုက်လွင်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီတရားအဖွဲ့လို့သိရပါတယ
်ဟုတ်ကဲ့အခုကိုပိုင်ရဲ့သူတို့တန်ချက်ဖွဲ့တွေအခုပြိုင်တဲ့အခါမှာဝင်သွားတဲ့အခါမှာကိုလူတွေတုံ့ပြန်ကြဘယ်လိုများရှိလဲခင်ဗျစဉ်းစားမတင်မဲ့သွားတဲ့အခါကျတော့
တန်ချက်တင်တဲ့ဟာဟိုတော့ပိတ်သက်ထောက်ခံမှုမရှိဘဲနဲ့ကြောက်ရှည်ရရက်တီလို့မရပါဘူးခင်ဗျကျွန်တော်တို့ကြောက်ဖြော်နေတဲ့နေရာတိုင်းနေရာတိုင်းမှာပိတ်သက်အင်အားတက်ဆိုင်မှာမှာနဲ့အင်အားကောင်းကောင်းနဲ့ကျွန်တော်တို့အားပေးခဲ့ပါတယ်အဲ့ဒါနောက်ဖတ်တော့တန်ရထွက်တဲ့အချိန်ကလေဒီနေ့ဒီချိန်ကြည့်ပါအဲ့တော့ပြောချင်တာပြိတ္တပြူဆိုတော့ကျွန်တော်တို့လက်ခံတယ်အဲ့ဒီကဒီအခုနှစ်ပိုင်းအတွင်းမှာစင်လာရဲ့ကြည်ကြည်လောက်လောက်စင်လာဖြစ်လာတယ်အမနစ်ကဆိုလို့ရှိရင်အချက်နည်းတော့ကနေစပြီးတော့ကြိုင်မဲ့မန်တက်တွေကို quality ပေးတာမျိုးကိုကျွန်တော်တို့အတင်းကိုသူ့မပေးဘူးအတွက်တွေပါပြပေးရမယ်ကျုံသွားတယ်ဒီနေ့ဆိုလို့ရှိရင်တကယ်မထွက်ခင်အချိန်ကြီးကကျွန်တော်တို့တော့ရောက်ဖြစ်ပြီးလဲညနေတိုင်းမှာဒီထွေဥတွေကျဲတွေရနေပြီးတော့တားဆီးတယ်နောက်ရွက်တယ်ကျန်တဲ့ရုံးစားကြတဲ့ဒီစကားများတဲ့အနေသားကြီးဖြစ်လာတယ်ဟုတ်တာဟိုကောင်းတဲ့အနေသားမဟုတ်အကြောင်းအရာအားလည်းဘာဖြစ်သွားကြမှာမဟုတ်စင်စာမတင်တဲ့တူကြောင့်မလို့ကျွန်တော်တို့ဒီစင်စာကိုကာကွယ်တဲ့အဖွဲ့စင်စာပေါ်ကနေရက်တည်တဲ့လူတွေနဲ့ဖြစ်ကြတဲ့ဟာပါတကယ်ကိုရုံးစိုးကြီးကံပါတယ်ဒီကိစ္စ
ကီတူအိုဝေကကိုဖြိုးတနာကိုဖိတ်ခေါ်ချင်ပါတယ်ကိုဖြိုးတနာ
ဟု
တ်ကဲ့ကိုဖြိုးတနာကြီးအခုနကရန်ကုန်ဘက်မှာဖြစ်နေတဲ့ဖြစ်ပျက်ပြီးတော့တွေ့ရမှာပေါ့ကျွန်တော်သိချင်တာကဘကုတ်ဘက်မှာအနေထားရကိုကိုဖြိုးတနာတို့အဲ့လိုမျိုးကန့်သက်ခံရတာတွေစင်စာအရာပိတ်ဆို့ခံရတာတွေရှိပါလားဘယ်လိုရှိပါလဲ
ကျွန်တော်ဒီမှာတော့ဟိုလူကြောင့်ပြောရရင်တော့မရှိဘူးကနောက်တစ်ခုကကျွန်တော်တို့တန်ကျက်ဆပြီးတော့ထွက်မယ်ဆိုတဲ့အခါမှာကျွန်တော်ဒီမနေ့မှဝင်ပြီးတော့အချင်းပြန်ဖို့အတွက်ကျွန်တော်တို့စီစဉ်ပေးတယ်စီစဉ်ပေးပြီဆိုတော့လည်းနောက်ထပ်နှစ်ရက်ကြာမှပဲကျွန်တော်တို့တန်ကျက်ဖွဲ့ကောင်လို့စီစဉ်ခေါ်ရပေါ့နော်သူတို့ရဲ့စီစဉ်ကိုပြောပြတယ်နောက်ပြီးသူတို့စီစဉ်နဲ့မှာတော့ပြောပြတဲ့ချက်ပဲရှိပါတယ်ဒီနေ့ချက်တည်းကတော့ဟိုအမှတ်ပေးရဲ့ပုံစံစီစဉ်ကြီးပေါ့နော်နောက်ဆုံးတစ်ချက်ကတော့သူတို့ကဒီစီစဉ်နဲ့မှာပါပါလဲဆိုတော့တဦးတယောက်ရဲ့ပေါ့နော်ဒီတဦးတယောက်ဒီမျိုးအဖွဲ့စည်းတစ်ခုကိုကြီးကြိုက်တယောက်ရဲ့သာသာရပါခဲ့နေဆိုလို့ဒီကိစ္စကကိုတောင်ဝင်ကိုယူရမယ်ဆိုတဲ့အချက်တခုကပါတယ်ဒါပေမဲ့အဲ့ဒီပုံမှာကျွန်တော်ကတော့ဘာကိုယ်ဝင်မှမတက်ဘူးမကျေဥစ္စာကတော့ပုံမှန်ကတမစီလုံးကြီးအတိုင်းနဲ့တော့ကျွန်တော်တို့ယူကြရတယ်ကျွန်တော်နေမှာဘာမှမပြောဘူးနောက်ပြီးတော့တန်ရက်စင်တာပြင်လို့တော့ပြီးတိုင်းကျွန်တော်တို့တောင်းလာရတော့မရှိတိုင်းနဲ့ထွေအုပ်ယုံကနေကျွန်တော်တန်ရက်အုပ်ချုပ်ကြီးအကူတရားကိုဖုံးဆက်တယ်ဗျသူကလက်ရှိတောင်းခံရင်ဘဂဒဥက္ကဋ္ဌပေါ့နော်သူ့ကိုဖုံးဆက်တော့ဘာပြောလဲဆိုတော့သူတို့စီကိုတန်ရက်စာအုပ်လေးလာပေးပေးဖို့ပေါ့နော်ဟုတ်လို့ပြောတာစင်စာတင်ဖို့အတွက်ပြောတဲ့ပုံစံမျိုးနဲ့မတူရဲနဲ့တကယ်ကြီးချင်းတွေ့ရကမင်းတို့တန်ရက်စာအုပ်ငါပြပါဦးကွာဆိုတဲ့သဘောမျိုးဖြစ်နေရောကျွန်တော်လည်းဟိုမှန်တိုင်းမှာစင်စာရဲဆိုလို့ရှိရင်ကျွန်တော်ကလုံးဝတင်ပြကြောက်လည်းမရှိဘူးလို့ ို့အခုကလည်းအဲ့လိုပုံစံမျိုးနဲ့ငါတောင်းလာတော့ကျွန်တော်တို့နေပေးကြအောင်ကြောင်းမှမရှိဘူးကျွန်တော်တို့နေအခုချိန်ကြီးမပေးဘူးအချိန်လေးမှပဲကျွန်တော်တို့ပုံမှန်နဲ့မှဖြည့်ဆည်းဝင်ရတယ်နောက်ပါကျွန်တော်တို့စူပါမန်နက်တွေကိုဖြောပြီးတော့ရှားဖြောပြီးတဲ့မန်နက်တွေမှလည်းဥမာကျွန်တော်ဖြူးမှသွားဖြောပြီးတယ်နောက်ပြီးတော့ကျွန်တော်ဒီကရှိမန်နက်မှသွားဖြောပြီးတယ်ပေါ့နော်အဲ့အရာတွေမှလည်းတာစီပိတ်ပြီးတော့မချိဘူးပြအရင်တော့ဆိုကျွန်တော်တို့ပုံမှန်နောက်ဆက်ငါကြောက်တော့လာမှာကျွန်တော်နောက်ကိုအဲ့လိုရဲကားကြီးနောက်ပြီးတော့ရဲဆိုင်ကြီးနေလုံးတော့မြို့မြို့ဝင်ပြီးပါတယ်လက်ပုံတွေကရိုက်ကြတယ်အခုအဲ့လိုမျိုးကျွန်တော်တို့မတွေ့ခဲ့ရဘူးကြာဒါတော့ကျွန်တော်ဘက်က
ဖြစ်နေပါတန်ကြအဖွဲ့အားလုံးကိုဘကိုးဝင်ကြီးချုပ်ကကြိုပြီးတော့ခေါ်တွေ့တဲ့သဘောတော့ရှိခဲ့တာပေါ့အ
ဲဘကိုးဝင်ကြီးချုပ်ကမဟုတ်ဘူးခင်ဗျာကျွန်တော်တို့တောင်းရင်ဘုံမန်းနဲ့ကပါပဲကြာ
ဘကိုးတိုင်းထဲမှာရှိတဲ့မန်းတတိအကုန်လုံးတော့ပြန်ခွင့်ရခဲ့တယ်ပေါ့နောက်ဆက်ဆုံးကြုံတာများရှိပါလား
အမရှိခဲ့ပါဘူးခင်ဗျာဟုတ်ကျွန်တော်တို
့ဟုတ်ကဲ့ကိုဖြိုးတနာလူတိုင်းပေါ်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်ကိုမင်းသွေးတစ်ဦးဝေတန်ဖွဲ့ကအဓိကကိုမင်းသွေးတစ်တို့ကရောဘာကြောင့်တန်ကြစင်စာမတင်နိုင်ဘူးလဲတကယ်တမ်းပြောရင်အစင်လာရရန်ကုန်တကြမှာအစင်လာရှိတဲ့အဖွဲ့ကြီးတွေတောင်မှပြန်ဝင်ဝင်ဝင်ရနေတာပြန်ဝင်ဝင်ဝင်ရနေတယ်ဆိုလိုတဲ့သဘောကသူတို့ကစင်စာတင်တဲ့သဘောပေါ့နော်အဲ့တော့ကိုမင်းသွေးတစ်တို့ကဘာကြောင့်ဒီလိုဆုံးဖြတ်ခဲ့တာလဲခင်ဗျစင်စာမတင်နိုင်ဘူးကိုကကူပြန်မယ်ဆိုတာ
ကျွန်တော်တို့တန်ကြစင်စာမတင်ရတဲ့အခါသုံးချက်ရှိပါပရမတ်တစ်ချက်ကတန်ကြရဲ့ရိုးရာရင်းကြီးစင်လာရကြောင်မှာဟိုတောင်းဆက်မှာနေစနစ်လက်တဲ့တည်းနှစ်တစ်ခုကာလမှာကျွန်တော်ဟိုတယောက်နဲ့တယောက်ပြည်ပြည်ကြီးကြီးကျားရှိတော့စေတန်နဲ့ပြောတာဖြစ်တဲ့အာဂရထားလို့မရဘူးဒီအချိန်ကာလမှာတော့လွတ်လပ်လာခဲ့တာတကယ်တမ်းတန်ကျပိတ်ပင်ခံရတာမဆလလို့ဒီနဝတလို့ဆရာနိုင်ရှင်လက်ထက်မှာပဲပိတ်ပင်ခံရတာစင်တာတင်ခိုင်းတာလို့ပိတ်ပင်ခံရတာလို့ရှိတယ်ဆိုတော့ဒီတန်ကျအစီအလာအရောက်ကကျွန်တော်အတင်းဒါပရမတ်ချက်ကဒီရချက်ကတော့ကျွန်တော်ဒီဖြူသူရဲ့ဟိုစောင်းနေပုံမှန်လူမှုဘဝမှာလိုအပ်ချက်တွေကျွန်တော်တို့ကဖြူသူဒီကိုယ်စားအားပစံနဲ့ကြိုးပြီးတာဖြစ်တယ်ဆိုတော့ကျွန်တော်တို့ရဲ့ဒီတန်ကျစာလားတွေဒီလိုလူလူလူလာကြတဲ့ဖြစ်တဲ့အတွက်ဒါအောင်တလုံးတစ်ပါးရမှာကျွန်တော်ပြင်ဆင်တာဖြစ်တဲ့တော့လုံးဝလက်မခံပါဘူး။အဲဒီတော့ကျွန်တော်ဆင်တာပြီ။နောက်ဆုံးတစ်ချက်ကတော့ကျွန်တော်ဒီမိုကရေစီရဲ့အခြေခံသဘောတရားဖြစ်တဲ့လူထုကြောက်ချင်းကြီးလွတ်လပ်စွာဆန္ဒထုတ်ဖို့ကြီးတာပြောဆိုပြင်ဆိုတော့အဲဒီအောင်ကျွန်တော်ကာဝယ်ရင်းနဲ့ဆင်စားမတင်ပါဘူးကြ
။ဒေါင်းတို့မျိုးဆက်ကကိုပိုင်ရဲ့သူတို့ဆိုရှင်မနေ့ကသူတို့ကိုစစ်တပ်ကနေပြီးတော့တရားစွဲတဲ့အခြေအနေမျိုးကြုံခဲ့ပါတယ်။ကိုမင်းသွေးတို့ကောကူးအခြေအနေမှာဘလို့အခြေအနေကြုံရပါလဲ။နှောက်ရက်ဘလို့ရှိပါလဲ။တစုံတရာလက်ရောတာမျိုးရောရှိပါလား။ညနေပြီးသွားတဲ့အခါမှာ
အချို့လေးအစားကြီးနောက်ဆုံးအတန်းနဲ့နောက်ဆုံးတွေဒီခုချိန်ကြီးပါပဲအခုကျွန်တော် WiFi အတင်းရှိရည်ဒီတော့ရက်ပေါ်မှာဖြောပြီးနေတာဆိုတော့ဒီချိန်ကြီးကိုလိုက်တာတစ်ချောင်းလုံးကဘာမှလွတ်ပြေးတာတော့မရှိဘူးနောက်ဆုံးကျွန်တော်တို့ဒီမှာဖြောပြီးတရားစွဲနေတယ်ဒီလေဟာမျိုးကြီးပါ။အာပြီးတော့ဒီကျွန်တော်တို့ကြက်လို့မရလို့ကျင်ကျွန်တော်တို့ဖိတ်ထားတဲ့ရက်ကွက်ပြည်သူတွေကိုတွားလိုက်ကြတာဘယ်သူဖိတ်တာလဲဒီဖွဲ့ကို။ဘာကြောင့်ဖိတ်တာလဲဆိုတော့ဒီဖွဲ့ကိုဖိတ်ရင်ဒီခံရနိုင်တယ်ဆိုတော့တရားစွဲခံရတယ်သူတို့ကအဲ့လိုလိုက်ချင်းကြောင်းတစ်ချောင်းလုံးနဲ့တန်ကြားကားရဲ့နောက်မှာလိုက်တယ်။ပြီးတော့ကျွန်တော်ရက်တဲ့နေရာမှာပတ်တိုင်းကြည့်တယ်ဒီရက်ကွက်ပြည်သူတွေကိုဘယ်သူဖိတ်တာလဲဘာညာစေတနာစားတယ်။အဓိကလိုက်တာကရင်းနဲ့ထိုးထိုးနေတာပဲ
။ဟုတ်ကဲ့ရက်ကွက်ပြည်သူကိုခုနလိုမျိုးဖိအားပေးတဲ့ခါမှာကရက်ကွက်ပြည်သူတွေဘက်ကစိုးရင်ကြောင်းကြတာမျိုးတွေပါရောရှိသွားလားအချင်းကြီးပြတ်သွားတာမျိုးရောရှိပါလား။
ပြတ်သွားတာကြီးကအများကြီးပါပဲဒီပကြံလေးရလုံးဝဆိုကျွန်တော်တရက်ကိုနှစ်ခုလောက်ပြတ်ပါတယ်အဲ့လိုဒီရက်ကွက်ပြည်သူတွေတော်ပြီးဖိအားပေးတဲ့ခါမှာတချို့ရက်ကွက်ပြည်သူတွေကသူတို့နဲ့စကားအများကြီးမပြောချင်တဲ့တော့ကျွန်တော်တို့လူဝင်ပဲထည့်ပြီးတော့သူတို့နေရာကိုလာတော့ပါဦးပြီးတော့သူတို့ကဟောမြေတရက်ခံတဲ့တော့ကျွန်တော်တို့ကလည်းသူတို့နားလည်တယ်ပြည်တရက်ခံတဲ့အတိုင်းကျွန်တော်မတော်တော့အဲ့လိုပြတ်သွားတာကြီးကအများကြီးရှိပါတယ်ဒီကတော့ဒီကျွန်တော်တို့လက်ခံလာဒီရင်းနိုင်ငံရေးမျိုးဆက်တွေဖြစ်တယ်တောင်းသားမျိုးဆက်ဟောင်းတွေဖြစ်တယ်ပုံကိုရရတာလည်းကျွန်တော်တို့ဟိုလက်ခံပြီးတော့ဒီဖြားကိုစဉ်းစားခံပြီးတော့လက်ခံနိုင်တာဖြစ်ပါအဲ့တော့အဲ့ဒီနေရာတွေမှာလည်းကျွန်တော်တို့ဖြိုးဆွေးရနောက်ဆုံးတော့ကျွန်တော်တို့ကကိုယ်သဘောနဲ့ကိုလူစုစုရှိရဲ့လမ်းစုံတွေမှာကျွန်တော်ကားရပ်လို့ဆင်ပြီးရင်လမ်းလည်းမပိတ်ဘူးဆိုရင်ကျွန်တော်အဲ့လမ်းလေးမှာကားရပ်အဲ့နေရာမှာဖြိုးပြေးတယ်အဲ့လိုမျိုးဖြိုးပြေးခွင့်ရပါတယ
်ဥဝေတန်တန်ကြဖွဲ့ရဲ့ဒီနှစ်ထဲမှာအတိတ်ကတိုင်တဲ့အခါမှာဝေဖန်တဲ့ချက်တွေပေါ့နော်အတိတ်ကဘာအကြောင်းရတယ်ကိုဒီတန်ကြထူရာကြီးရှိတယ်
ဟုတ်ကျွန်တော်အဓိကဝေဖန်တဲ့အချက်တွေကတော့စင်ညာရင်းမင်းစနစ်ဝေဖန်တယ်နောက်ပြီးတော့ကျွန်တော်နိုင်ငံရေးစနစ်မကောင်းသေးတဲ့စိတ်စားပြောတယ်ပြည်သူလူထုရဲ့စောင်းနေရေးခက်ခဲနေတော့မယ်ဆိုတဲ့ဟာတွေပြောတယ်နောက်နိုင်ငံရေးလက်မှတ်ခဏခဏဆုံးဆိုင်ဝင်းကဆိုင်နေတော့မယ်ဆိုတာတွေနောက်အပြည့်ရ၄လလို့ပြောပြီးဒီ၄လထဲမှာပဲဆက်ပြစ်နေတဲ့စိတ်စားမျိုးတွေလည်းကျွန်တော်တန်ကြတိုင်နေတဲ့မှာပါတယ်နောက်ထပ်စစ်တပ်တို့ခုနီတို့ဒီဥပိုင်းတို့ခုချိန်ပြည်သူတွေကလေမာရီစီယာလေတိန်ပြန်မပေးတာတော့ပြည်သူတွေကိုဒုက္ခပေးနေတာတော့လူလူနဲ့ခုချိန်ဖိတ်လိုက်တွေ့ပြီးသူတို့ဘက်ကပဲဝင်ရေးညှိနှိုင်းနေတာတို့တော့ခြေဦးပြင်စီရေးမှာဝင်ရေးကလန့်တိုက်နေတာတို့ကျွန်တော်တို့အဲ့ဒါတွေကိုစာချက်သိုးပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုမင်းသွေးသိကိုပိုင်ရဲ့သူကိုဖြိုးတနာလေလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တော့ရှင်တွေအလှည့်ပေးခြင်းပါလေတော့ရှင်တွေပေးစာတော်များများရပါလေအကုန်ကျွန်တော်ဖတ်နိုင်မှာမဟုတ်ပါဘူးတချို့ကတော့ထောက်ခံပြီးတော့ရေးပါလေတချို့ကကန့်ကွက်ပြီးတော့ရေးပါလေအခုတော့ရှင်ဒီလေလိုင်းပေါ်မှာရှိတဲ့လူကိုအရင်ခေါ်ပါမယ်ကိုတက်ခိုင်လေလိုင်းပေါ်မှာရှိပါလေဆွေးနွေးမေးမြန်းလို့ရပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါဒီတန်ကျက်ဆိုတာလေတစ်ချိန်တော့ဒီနိုင်ငံရေးနဲ့ပတ်သက်ပြီးထောက်ဖို့ပြောစရာ platform ရှိဘူးမရှိတဲ့ဒီတန်ကျက်နဲ့ထောက်ဖို့လူတို့ရဲ့ထောက်ခံမှုလက်ခုတ်တင်အများကြီးရခဲ့တယ်ခုချိန်မှာဒီနိုင်ငံရေးနဲ့ပတ်သက်ပြီးထောက်ဖို့ platform တွေအများကြီးရှိတယ်ဒီချိန်မှာဒီတန်ကျက်လောက်လာတဲ့အတွက်ဟိုပြီးသွားတဲ့အချိန်မတိုက်ဖို့မပေါ်ဘူးထင်တယ်ဘာဖြစ်လဲဆိုတော့တကယ်ကြောင်းကုန်ပါဒီတန်ကျက်ဖွဲ့ကိုမောင်းထုတ်ပြအောင်တော့တွေ့ကြရတာဟုတ်တစ်ချိန်တော့ဆိုလို့ရှိရင်ကျောင်းသားဖွဲ့ဝင်လာလို့ရှိရင်ဒီလူတို့ကကြိုးစားတာပဲရှိတယ်ဘယ်မျိုးဝင်ဝင်ခုချိန်မှာဒါမျိုးတွေဖြစ်လာတယ်နောက်တစ်ခုကမေးချင်တာဒီတန်ကျက်ကဘကွာအခုတရားပြောတာလိုပဲဒီမန္တပ်ကိုဝင်တဲ့ချိန်မှာအစိုးရဖွဲ့စည်းရတော့မတားဘူးဒါမျိုးလို့ဒီမန္တပ်ရဲ့တောင်းရှိတဲ့ပုဂ္ဂိုလ်ရဲ့သူတို့မန္တပ်မှာရှိတဲ့စီမီစီကနေချပြရတယ်အဲဒီဟာဒီဟိုသူတို့ကတော့သူတို့ကိုတောင်းရင်ကိုကြီးပေါ်လာမှချပြရတယ်ဒါမျိုးလို့ရန်ကုန်မှာကျတော့မန္တပ်တရားတက်ခွင့်မပေးဘူးဆိုတာအစိုးရကတားတာလားဒီမန္တပ်ကိုတောင်းဝင်ယူတဲ့တောင်းခံပုဂ္ဂိုလ်ရဲ့တားတာလား
ဒီနောက်တယောက်တော့ရှိသူဖားတဲ့ဖက်ကိုချိန်ပါလေကိုနေဦးလင်း
တင်တာကတော့လွတ်လပ်စွာပြောဆိုခွင့်ဆိုတာကတော့အမှန်ပဲဗျရှိတယ်ပြောတင်တယ်ပေါ့နော်ဒါပေမဲ့ဒီပုဂ္ဂိုလ်စီမှာတော့တာဝန်ခံဖို့လိုတယ်လေ။နောက်သူများကိုလူပုဂ္ဂိုလ်ပဲဖြစ်ဖြစ်အဖွဲ့အစည်းကိုပဲဖြစ်ဖြစ်နိုင်ငံတော်ပဲဖြစ်ဖြစ်နော်ဘသူကမှဥမာတစ်ခုတူတယောက်ကမကျေနပ်ဘူးဆိုလို့ရှိရင်တိုင်ကြားနိုင်ခွင့်ရှိတယ်အရေးယူပိုင်ခွင့်ရှိတယ်ဥပဒေနဲ့ရင်ဆိုင်နိုင်ခွင့်ရှိတယ်ဆိုတာတော့ဒီမိုကရေစီမှာတော့အဲ့လိုတော့မြတ်မြတ်တတာရှိဖို့တော့လိုတယ်ပေါ့နော်။ဘာရည်ရွယ်ချက်နဲ့ပြောတာပါ။ဘယ်လိုလုပ်ရဲဆိုတာကတော့ဒါတပိုင်းပေါ့ဗျာ။ကိုယ်စိတ်ထဲမှာကောင်းတယ်လို့ထင်တယ်ဆိုပေမဲ့တချို့ကိစ္စမှာကျတော့ပြောလို့မဖြစ်သေးတာတွေဥပဒေရှိနေကောင်းရှိနေလိမ့်မယ်လို့ထင်ပါတယ်။ဒါကြောင့်လွတ်လပ်ခွင့်ဆိုတိုင်းဒီမိုကရေစီမှာတော့တာဝန်ယူမှုလိုပါတယ်လို့ကျွန်တော်ကတော့ပြောချင်ပါတယ်ဗျာ။
ဟုတ်ကဲ့ခင်ဗျာ။ကိုနေဦးလင်းကျေးဇူးပါ။ကျွန်တော်ပေးတာတွေကတချို့တော့ဖတ်လိုက်ချင်ပါတယ်။ဦးအောင်လှသူပေးထားတာကတော့တန်ချက်ကိုကြောက်တာကအာနာရှင်ပါတဲ့ပြည်သူစုဝါကပါစင်စာတင်အားလောက်အောင်ကြောက်နေရင်တော့အာနာရှင်နဲ့မချားတော့ပါဘူးတဲ့နောက်တစ်ယောက်ကကုကျော်ထွေးသူကြီးကတော့တန်ချက်ကြောက်ရင်တော့ပြောင်းလဲခြင်းတံပြီပေါ့တဲ့အစိုးရခွင့်ပြုထားတဲ့တန်ချက်ဖွဲ့ဟာလက်ရှိမြန်မာပြည်မှာဖြစ်ပေါ်နေတဲ့နိုင်ငံရေးစီးပွားရေးလူမှုရေးတွေကိုထင်ရပါရဲ့လားဗျာတဲ့ကိုခင်အောင်ပြည်သူအစိုးရကတန်ချက်မကြောက်ပါဘူးတဲ့ထောက်ပြတာကိုကျူးစွားပါတယ်ဒါပေမဲ့လည်းစစ်မကောင်းကြောင်းတွေနဲ့ဆန္ဒပြသူလောက်လာလို့ရှိရင်ရှင်းရခက်လုံလို့တားတာဖြစ်ပါလိမ့်မယ်တဲ့တော်သူကတော့ Jeffrey Tin Oh နဲ့မမိသေးတဲ့နောက်ွယ်ကလက်မဲကြီးတွေဖန်တီးခဲ့တဲ့ထိလွယ်ရှလွယ်လူမျိုးရေးဘာသာရေးမိစတွေပါလာမှာဆိုလို့စစ်တပ်နဲ့ညီစရာတွေပါလာနိုင်မှာဆိုလို့ကြိုးပြီးတော့တားမြစ်ချင်တဲ့သဘောပါတဲ့ဒါတော့တော်ရရှင်တွေအမြင်ပါကျွန်တော်အရင်ဆုံးကိုပိုင်ရဲသူကိုခုနကဆွေးနွေးသွားတဲ့လူတွေရဲ့သဘောထားနဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်မေးချင်ပါတယ်အရင်ဆုံးခုနကဟိုတန်ချက်ကိုလွတ်လပ်ခွင့်ကိုသူတို့ပက်ကန့်တဲ့ကိစ္စကိုနားလည်ပြီးဖို့ဆိုတဲ့အမြင်ပေါ့ကိုပိုင်ရဲသူရဲ့အမြင်သိချင်ပါတယ်
ကျွန်တော်တို့ဒီတန်ချက်ကျန်တဲ့တက်ကိုစေဝေးမတတ်တယ်မှာကျွန်တော်သွားပြီးတော့စင်ပေါ်တွင်းလာပါတယ်စင်ပေါ်တွင်းလာခါမှာကျွန်တော်တို့ပြောတဲ့ဟာသူတို့မတတ်အနေနဲ့ကျွန်တော်တို့အပြင်လက်ခံခဲ့တာလက်ခံခဲ့တဲ့အစံအလာတွေလည်းရှိမှာအများကြီးရှိပါတယ်ဒါပေမဲ့ဒီနှစ်မှာဂျုံတိုင်းပြည်သားကြီးအစိုးရအဖွဲ့ရဲ့အင်ကားချက်ကြောင့်လက်ခံလို့မရတော့ဘူးဒီနေ့ကဆက်ဆဲဆက်လာလာတယ်ပေါင်းလိုက်တော့အများကြီးလာကျွန်တော်ဆက်ဆဲတင်းတင်းပြီးတော့ပါဆက်ဆဲကားမျိုးပြောပါလားကျွန်တော်တို့ဒီမန်တတ်တွေနဲ့နှစ်တန်းနှစ်တန်းအစံအလာကောင်းလားပါနဲ့ကျောင်းရီချော်ရီကလည်းအချင်းအချင်းရှိပါတယ်
ဆက်သေးကျွန်တော်ကိုပိုင်ရဲသူပဲမိကျင်တာចောင်းခုံးဖြတ်နဲ့ပတ်သက်လို့ကိုတက်ခိုင်ပြောသွားတာရှိပါတယ်ចောင်းခုံးမှာလူလူကကန့်ကွက်တယ်အဲ့တော့ဒီဖြစ်ပျက်ဒီချီနေနဲ့ပတ်သက်လို့ပြောပြပါအောင်ကိုပိုင်ရဲသူ
ကျောင်းမူရင်းတော့ချော်ရီကြီးကចောင်းခုံးမျိုးကိုသွားတယ်အဲ့ဒီမှာတော့နေ့နေ့9နိုင်လောက်ကြည့်ရအဲ့ဒီတင်ရပါတယ်ចောင်းခုံးမျိုးမှာလူ98ကျော်လောက်ကလူစုထားတယ်သူတို့တန်ကျက်တင်လာလို့ရှိရင်မောင်းပြုံဆိုတဲ့အဟာရကိုကြားနေရတယ်ပေါ့တော့အဲ့ဒီတင်မျိုးကိုဒီ share ရလည်းပြည့်တယ်ဒါပေမဲ့9နိုင်လောက်ချာပြီးကျောင်းចောင်းခုံးမျိုးကိုဝင်တဲ့အခါမှာအဲ့ဒီလူကြီးကကျွန်တော်တို့ចောင်းမျိုးအုံတော်ကမှာပြိတ်တာပြိတ်တာပြီးတော့တို့ဒီရုံရင်းတန်းတဲ့စကားကြီးပြောတယ်ကိုယ်ကူကြီးကြားတယ်အဲ့ဒီမှာဘယ်ရဲကြောက်မှမရှိဘူးပြီးတော့ပြန်ထွက်လာတဲ့နားမှာအဲ့ကားတွေနဲ့လိုက်နှောက်ရက်တယ်ခိုင်ရဲလိုက်နှောက်ရက်တယ်အဲ့ဒီကားနံပါတ်တွေကိုကျွန်တော်တို့ကျန်တဲ့ဆက်ပြေးတဲ့အခါမှာအဲ့ဒီကားနံပါတ်တွေကရန်ကုန်မြို့မှာနေတဲ့ဆရာဆိုင်ရက်ကွက်မှာနေတဲ့ရန်ငယ်မှာနေတဲ့ဦးတိမှာနေတဲ့ကားနံပါတ်တွေဖြစ်နေတယ်အဲ့တော့ပြောချင်တာကကျွန်တော်တို့မောင်းထုတ်တဲ့လူတွေဟာចောင်းမျိုးနဲ့ဒီလူတွေမဟုတ်ဘူးကျွန်တော်ဖြစ်ပြတဲ့တဲ့ကကျွန်တော်တို့လာပြောပြမအောင်စောင့်နေကြတဲ့ကျောင်းပြည်သူရှိတယ်ပြောရပါမယ်အဲ့တော့ကျွန်တော်တန်ကျက်တဲ့မလာတာနဲ့ဘာကြောင့်မလာလဲဆိုပြီးတော့သူတို့ထွက်လိုက်လာပြီးမေးတဲ့အခါမှာဒီလိုဖြစ်ရမျိုးကြောင့်မလာခဲ့ရတာပါဒါကအချင်းကြီးတစ်ခုပါ
ဟုတ်ကဲ့အခုကိုပိုင်ရဲသူတို့ကိုတရားစွဲထားတာမရန်ကုန်မြို့နယ်တစ်ခုပဲရှိသေးတယ်တော့အစိုးရဘက်ကတရားစွဲရပြီပါတော့လာပြီလားခင်ဗျာဒါစစ်တပ်ကတရားစွဲတာပေါ့နော်အစိုးရဘက်ကတော့ဗာများတုံ့ပြန်ချက်ရှိနေပြပါပြီလေ
အစိုးရကတော့ဒီတန်ကျက်ကိစ္စနဲ့ပတ်သက်ပြီးတော့ဘာမှတုံ့ပြန်မှုတော့မရှိသေးပါဘူးကျွန်တော်စစ်တပ်ကတရားစွဲတာပါ
ကိုမင်းသွေးတစ်ကိုကျွန်တော်ပြန်ဖိတ်ခေါ်ချင်ပါတယ်ကိုမင်းသွေးထိလျက်ရှာလဲတဲ့ကိစ္စတွေအခုချိန်မျိုးမှာမဖြစ်စေချင်လို့တားမြစ်ပါတယ်ဆိုတဲ့သဘောမျိုးဘက်ကနေပြီးတော့ထောက်ခံပြောဆိုရဲသတော်ရှင်တွေရှိပါတယ်ကိုမင်းသွေးတဲ့အမြင်သူတို့ရဲ့သူတို့ပေါ်တုံ့ပြန်ချက်ဘယ်လိုများရှိပါလဲ
ဟုတ်တကယ်ကြတော့ကျွန်တော်ကတန်ကျက်စင်စာဆွဲနဲ့မအားချင်းတော်ဥပဒေဆိုတာတကယ်မရှိပါဘူးကျွန်တော်ကလူတူးတယောက်တစ်ဖွဲ့ကိုတန်ကျက်ထဲမှာပါတယ်ဆိုလို့ရှိရင်ကျွန်တော်တက်ဆိုင်ဥပဒေကြားခံမိတာဖြစ်တယ်အဲဒီဥပဒေရချင်းကြီးရေးယူလို့ရကျွန်တော်ဒီတန်ကျက်ဖွဲ့ရဲ့စာမျက်နှာတွေမှာလည်းကျွန်တော် ပထမတိုင်းနဲ့တင်ပါလေကျွန်တော်စံကျက်ရိုင်းဟိုရိုင်းအောင်ကြောင့်လည်းမပါဘူးမပါဘူးနောက်ပြီးတော့ဒီဗီဒီယိုတစ်မျိုးနဲ့တစ်မျိုးဘာသာတစ်ခုနဲ့တစ်ခုကြာပရိဂါဖြစ်အောင်လို့လှုပ်သွေးလုံးလို့ဆိုတဲ့သကလုံးကမပါဘူးနောက်ဆုံးလူကိုယ်ကိုတူတူတယောက်ကိုဥတည်ကုန်ကြီးကစာစင်းနေမှာမပန်းအချက်လက်ဒီနေတန်ကျက်လှုပ်ထားတာမပါဘူးပေါ့အဲ့ဒီချက်တွေမပါတဲ့အတွက်တကယ်ပါခဲ့ရင်ကျွန်တော်စေပေါ်မှာတိုင်နေတော့စင်ပေါ်ကစင်ကြီးဆွဲချပြီးဆန်းလို့ရတယ်ဆိုတာကိုကျွန်တော်အာမခံတာရှိတယ်ဒီမိုကရေစီဆိုတဲ့နေရာမှာဘလို့လားအဲ့တဲ့ဒီဥပဒေကိုဥပဒေဆင့်ပြီးတော့ဟိုဖြစ်လာတဲ့ဥစ္စာတွေကဒါလက်ခံနိုင်ရမရှိဘူး။အခြေခံဥပဒေဆိုတာချင်းချင်းလေးလေးတကယ်တည်းလူတို့ကိုအုပ်ချုပ်တဲ့ဥပဒေဆိုတာချင်းချင်းလေးလေးစီရင်ဖို့ပုံမှန်တွေကြာပြီးပေါ်တာဖြစ်နေဆိုတော့တကယ်တည်းတရားဥပဒေစိုးမိုးကြီးကဒီမိုကရေစီဖြစ်လာလိမ့်။ဆိုတော့ကျွန်တော်တို့တန်ကျက်ဆင်တာမတင်တာလीဒီမိုကရေစီရဲ့တာဝန်ယူမှုတာဝန်ခံမှုကြီးကကျွန်တော်တို့ကတာဝန်ယူမှုတာဝန်ခံမှုရှိတယ်ကျွန်တော်တန်ကျက်မှာအပားပိုင်ဆက်ဆံရေးတွေနဲ့တိုက်တဲ့ဥပဒေတရားစွဲယူရတယ်။အဲဒါပေမဲ့တန်ကျက်ဆင်တာနဲ့ယူရတာဆိုတော့ကျွန်တော်လက်မခံဘူး။အခုပုံစံကတန်ကျက်ကိုစင်နာမတင်လို့လိုက်ပိတ်တယ်။တကယ်တမ်းကျတော့ဒီတန်ကျက်စာသားကိုပိတ်ချင်တာလားစင်နာမတင်လို့ပိတ်ချင်တာလားဆိုတော့ကျွန်တော်မေးခွန်းထုတ်ချင်ရှိတယ်။
ဒီစင်နာမတင်လို့တန်ကျက်အဖွဲရှင်ပြိုင်ခွင့်မရတာကျွန်တော်သိတော့ရန်ကုန်တိုင်းမှာ၄ဖွဲပဲရှိလို့သိရပါတယ်။ပြောရရင်အဲ့၄ဖွဲလုံးကကျောင်းသားလူငယ်အခြေခံတဲ့အဖွဲစည်းတွေပဲ။ခုနဒီမိုကရေစီလှုပ်ရှားမှုမှာတဲကြောပါခဲ့တဲ့အဖွဲစည်းတွေပဲဖြစ်နေတယ်။အဲ့တော့ပြောမယ်ဆိုရင်ရောင်တိုင်းဆွေရကြီးကလည်းလက်ရှိဦးကြီးချုပ်ကလည်းကျောင်းသားဟောင်းမှာပဲအဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ကျောင်းသားဟောင်းဆိုတာ88ကျောင်းသားဟောင်းပေါ့နော်အဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ဒီစစ်သားမတင်မနဲ့ပြိုင်ဖို့အတွက်အစိုးရအာဏာပိုင်နဲ့ကိုမင်းသစ်သစ်တို့ညှိနှိုင်းဖို့ကြိုးစားခဲ့တာရောရှိပါလားခင်ဗျာ
ကျွန်တော်အရင်ကပရမတော့အချိန်ချင်းညှိနှိုင်းပါတယ်ကျွန်တော်တန်ရက်စာသားကြီးဒီတန်ရက်ရေးပေးတဲ့ဒီအချိန်ချင်းရတာရှိတယ်ကျွန်တော်ကိုယ်တိုင်လည်းလုံမလို့မရင်းနိုင်တာရှိတယ်တော့တကယ်တမ်းနည်းတဲ့အချိန်တရက်လို့ဆက်မကျွန်တော်ဖေးလို့ရမလားဒါမှမဟုတ်စင်ပေါ်တက်ခဏကျွန်တော်ချိုးပေးထားမယ်တရက်လောက်အဲ့လိုမျိုးကျွန်တော်ကြည့်ခဲ့ရတယ်ဒါပေမဲ့ရေကုန်တိုင်းဒေသကြီးဆိုးရွားဟောဆက်ရှင်ကြက်ထုတ်ပြီးသားဖြစ်နေတာဖြစ်တယ်တရက်နေ့နောက်ဆုံးတန်ရက်စင်တာတရားမယ်ဆိုတော့မနေ့တိုင်းထုတ်တာတကယ်စင်တာမတင်ဘူးမှမနေ့ပေါ်ဆက်ပြီးချော်ပြေခွင့်တော့မပေးနိုင်ဘူးတော်မျိုးဆိုတော့ဒါဆက်ကမဖြစ်ဘူးဒီချိန်လေးကြီးချော်ပြေခွင့်မပေးဘူးဆိုရင်မနေ့ပေါ်မှာမဟုတ်ဘူးကျွန်တော်တို့ကလူလူပိတ်တဲ့နေရာလမ်းပြီးမှာခါတိုင်းလဲချော်ပြေကြနေဝိုင်းချော်ပြေတာရှိတယ်ဆိုတော့ကျွန်တော်ဒီဟာနေဝိုင်းချော်ပြေမယ်ဆိုပြီးလုပ်တဲ့အခါမှာလဲနေဝိုင်းဝင်လာပိတ်တယ်ဆိုတော့အဓိကဆက်တန်ရက်စင်တာမတင်မနေ့ပေါ်မတက်ခိုင်းလို့မရှိဘူးဒီဝမ်းချောင်းပြတော်လို့လာပိတ်ကြောင်းရှိလို့တ
ူပန်ရဲသူတို့ဒီတန်ကြပ်ဖွဲ့ကတော့အစိုးရဘက်ကဒီတန်ကြပ်ပြိုင်ခွင့်ရဖို့ညှိနှိုင်းဖို့ကြိုးစားခဲ့တာမျိုးရောရှိပါလားခင်ဗျ။ဟော
ကန်ကျဲရမှုကန်ကျဲရမှုကတော့ဒါမျိုးပဲမူလည်းဖြစ်တယ်ဒီဒီမိုကရေစီအခွင့်အရေးတစ်ခုဖြစ်တယ်ဘယ်လိုကတော့ပြောပြလို့ကာကွယ်တဲ့ကျွန်တော်ရဲ့မူလည်းအဲ့တော့ကျွန်တော်တို့မှာအဲ့ဒီစင်ပါဆိုတဲ့တန်ကြပ်ကနေကျွန်တော်ဘလို့မဟုတ်ဆက်သတိမခံဘူးနားကျင်းတယ
်။ဟုတ်ကဲ့
ဒီကန်တန်ကြပ်နဲ့ကျွန်တော်ကလုံးဝမအပ်တဲ့အရာမျိုးလို့ဟု
တ်ဟုတ်ကဲ့ခင်ဗျတူပန်ရဲသူ
ညှိနှိုင်းဘူးဒီကကကျွန်တော်လာရမိနိုင်တာလည်းမရှိဘူးခင်ဗျ
ာဟုတ်ကဲ့ခင်ဗျာကျွန်တော်ဒါရိုက်လီလိုက်စီစဉ်ချိန်ဆီသွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ကိုပိုင်ရဲသူကိုမင်းသွေးတက်ကိုဖြိုးတနာနဲ့တော်ရရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရိုက်လီလိုက်စီစဉ်ဒီမှာပဲကျန်တာကိုပြပါအ
ဲ့ဒါကတော့ရန်ကုန်တကြံတန်ချက်တွေထိ ंछ ုပ်မှုခံရတာနဲ့ပတ်သက်ပြီးတော့မင်းညကဆွေးနွေးကြတာကိုပြန်ပြီးတော့တင်ဆက်ကြတာဖြစ်ပါတယ်ဗီဒီယိုမြန်မာပိုင်းကပို့ထုတ်နေတဲ့ခင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီလိုနော်ဆိုရနိုင်ငံကသတင်းချင်းချုပ်ကိုတော့ခင်မျိုးသက်ပြညာပါလိမ့်မယ
်ကျင်းတဲ့နိုင်ငံရဲ့အထင်ကြီးအထိမ့်မှတ်ဖြစ်တဲ့ပါရီမြို့လေကနော်ထရမ်ကက်သီဒရယ်ဘုရားကျောင်းကြီးမင်းကြီးကျယ်လောင်ကျွမ်းပျက်စီးခဲ့တဲ့အတွက်၅နှစ်အတွင်းမှာပဲပြန်လည်တည်ဆောက်ပေးမှာဖြစ်ကြောင်းပြင်သစ်သမ္မတအီမန်နွဲမက်ခရွန်ကအင်ကာနေ့မှာကြေပေးပြောကြားလိုက်ပါတယ်ဒီအထင်ကြီးရှေဟောင်းဘုရားကျောင်းကြီးနော်ထရမ်ပျက်စီးမီးအင်္ဂါတနင်္လာနေ့ကအကြီးကျယ်မီးလောင်ကျွမ်းပျက်စီးခဲ့တဲ့နဲ့ပတ်သက်ပြီးအင်္ဂါနေ့မှာတော့ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတယ်လီဖုန်းနဲ့ဆက်ပြီးတော့ဝမ်းနည်းစကားပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နယ်စပ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံတွေကရခိုင်ပြည်နယ်မြောက်ပိုင်းဒေသဟာအန္တရာယ်ကျရောက်နိုင်တဲ့အတွက်တောင်ကိုရီးယားနိုင်ငံသားတွေခီးသွွားမှုကိုအမြင့်ဆုံးအဆင့်ဖြစ်သတ်မှတ်တားမြစ်လိုက်ကြောင်းတောင်ကိုရီးယားနိုင်ငံကြီးဝန်ကြီးဌာနကအင်ကာနေမှာထုတ်ပြန်ကြေညာခဲ့ပါတယ်။ဒါပြင်ဒုတိယအဆင့်ဖြစ်အမြင့်ဆုံးခီးသွွားခွင့်တားမြစ်မှုသတိပေးချက်ကိုတော့အင်ဂျင်တရုတ်လာအိုထိုင်းနဲ့အိန္ဒိယနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံတွေကဒေတာတွေကိုသတ်မှတ်ထားကြောင်းထုတ်ပြန်ထားတာပါ။ဒီကနေ့ဧပြီလ18ရက်နေ့မှာကြောက်တဲ့ဝအထူးဒေတာနှင့်ငင်းချင်းအနှစ်30ပြည့်အခမ်းအနားကိုနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်မတက်ရောက်ပေမဲ့တဝန်လွာပေးပို့ခဲ့ပါတယ်။မြန်မာအစိုးရနဲ့ငင်းချင်းယူတဲ့ပြီးတဲ့နောက်မှာနှစ်30အတွင်းတိုက်ပွဲတွေမဖြစ်ခဲ့ပေမဲ့ငင်းချင်းတိဆောက်နိုင်ခဲ့တဲ့ဝအဖွဲ့ဆောင်ရွက်ချက်ကိုအတိအမှတ်ပြုကြောင်းနဲ့ငင်းချင်းလုပ်ငန်းစဉ်မှာပူးပေါင်းပါဝင်ဖို့လဲငင်းချင်းကော်မရှင်ဒုဥက္ကဋ္ဌကဖိတ်ခေါ်ခဲ့တယ်လို့ပြောခွင့်ရဦးစော်ထေကသူ့ရဲ့လူမှုကွန်ရက် Facebook မှာရေးသားထားပါတယ်
အဲ့ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုတော့ခင်ညွတ်တဲ့ပြောပြခဲ့တာပါအခုနှစ်ပိုင်းစီစဉ်ထုတ်လို့ရမှုကမိုင်းအင်ဂျင်နီယာဖြစ်ပါတယ်အတန်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒါရယ်စမစ်ဖြစ်ပါတယ် VOE ကို Facebook ကနေတဲ့ကျွန်တော်တို့ရေဒီယိုအတန်းဖွင့်တဲ့အချိန်ထဲမှာပဲဒီပြည်နယ်ထဲနားဆင်လို့ရပါတယ်အခုလိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးများတင်ပါတယ်ကျွန်တော်ကျော်လွန်ပါပါ
This program has come to you from the Voice of America, Washington.